Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American အတန်ကနေ August 29ရက်ချက်သားရညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေစနေတီ Washington DC မြို့ရကနေတက်ရိုက်ဆက်လွှင့်နေပါပြီ Flightometer 3251ပြင် VOA ရဲ့ Facebook Website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင်တက်ရိုက်နှဆိုင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပ
ါမင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမျက်ပေါ်မှာလာမယ့်သတင်းပတ်တွေအတွင်းမှာဒီတရုတ်သမ္မတနဲ့စကားပြောဖို့အတွက်အမေရိကန်သမ္မတအနေနဲ့အဆင်သင့်ရှိနေပါတယ်လို့အမေရိကန်လုံခြုံရေးဆိုင်ရာအထူးအကြံပေးကဒီကနေ့ပြောကြားလိုက်ပါတယ်။ Global Watch သတင်းဌာနကဒီသတင်းတောင်2ယောက်ကိုဒီနှစ်အစောပိုင်းတုန်းကနှစ်ရှည်ထောင်ဒဏ်တွေချလိုက်တယ်လို့သူတို့ရဲ့ Editor ကဒီကနေ့ပြောကြားလိုက်ပါတယ်။တခါဒီဂျော်ဒန်မြစ်နောက်ဖက်ကန် West Bank ဒေသမှာတော့ Israel ဘက်ကနေထိုးစစ်ဆင်မှုတွေကိုဆက်လက်ပြုလုပ်နေပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညပိုင်းမှာကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါမဆင်မြတ်မွေးရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရခိုင်ဘက်တန်တွဲနာကမောင်ရွှေလေးရေတဲ့စကန်နီကိုစစ်ကောင်စီကလေကြောင်းကပြင်းပြင်းထန်ထန်တိုက်ခိုက်နေတာမှာဒေသခံက
မင်းညီမတည့်ရတယ်လို့ပြောရရင်တော့ဒီနေ့မနေ့ပိုင်းတော့မှာပေါ့နော်ရေတဲ့နာမှာရှိတဲ့မော်ရုံကိုလာပြီးတော့ပုံကျဲတာမျိုးရှိတယ်လို့ပြောရတဲ့ရင်းနဲ့လေပုံကျဲတာကတော့ဒီအယောက်30လောက်သေးတယ်လို့ပြောတယ်
နောက်ပကိုးတိုင်းလေဗရန်မြို့နယ်အတွင်းကကြေးရတချို့ကိုလည်းစစ်ကောင်စီကမီးရှို့လိုက်ပါတယ်။နောက်မန္တလေးမြို့မပြတ်စေဘူးတော့စစ်ကောင်စီထောက်ခံသူတွေချီတက်တောင်းဆိုခဲ့ကြပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ကြာသာရင်းပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခေရမြမရေးသုံးသက်ချက်နောက်ကျမ်းမိုင်ကဏ္ဍနဲ့တိုင်းသတင်းလွှာတွေကိုစက်တိုင်နှဆိုင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ။
American သမ္မတ Joe Biden အနေနဲ့လာမယ့်သတင်းပတ်တွေအတွင်းမှာတရုတ်သမ္မတ Xi Jinping နဲ့တွေ့ဆုံဖို့အတွက်အဆင်သင့်ဖြစ်နေပါပြီလို့ American လုံခြုံရေးဆိုင်ရာအထူးအကြံပေး Jake Sullivan ကပြောကြားလိုက်ပါတယ်။ Beijing မြို့တော်မှာရောက်နေတဲ့ Jake Sullivan နဲ့တရုတ်သမ္မတ Xi Jinping တို့ဒီကနေ့တွေ့ဆုံဆင်မှာသူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ We are committed to maintaining high level diplomacy and to this end President Biden looks forward
အမေရိကန်ပြည်ထောင်စုအနေနဲ့အစင်းမြင့်တန်တမာဆက်ဆံရေးကိုထိန်းသိမ်းထားဖို့တနိဋ္ဌန်ချထားကြောင်းနဲ့လာမယ့်သတင်းပတ်တွေအတွင်းမှာသမ္မတရှီနဲ့ဆွေးနွေးဖို့အဆင်သင့်ရှိနေပါတယ်လို့ဒီအင်ဘျူရိုလုံခြုံရေးအကြံပေး Jake Sullivan ကပြောကြားခဲ့တာပါ။အကျိုးဆက်တွေများတဲ့နှစ်နိုင်ငံဆက်ဆံရေးမှာအစင်းမြင့်မဟာဗျူဟာမြောက်ဆက်သွယ်ရေးလမ်းကြောင်းတွေပွင့်နေဖို့အတွက်သမ္မတ Biden ကသူ့ကိုတရုတ်နိုင်ငံကိုဆွေးနွေးခဲ့တာဖြစ်ကြောင်းလည်းပြောကြားပါတယ်။တရုတ်နဲ့အမေရိကန်ကြားပြိုင်ဆိုင်မှုတွေကနေထိတ်တိုက်တွေးမှုပဋိပက္ခဖြစ်မှုတွေအဖြစ်ရောက်မသွားအောင်လို့နှစ်နိုင်ငံစိတ်ဝင်စားတဲ့ကိစ္စရပ်တွေမှာလက်တွဲဆောင်ရွက်သွားဖို့အသင့်ရှိကြောင်းလဲ Jake Sullivan ကသတင်းစကားပါခဲ့ပါတယ်။နှစ်နိုင်ငံလုံးမှာကြီးမားတဲ့အပြောင်းလဲတွေရှိခဲ့ပေမဲ့ကမ္ဘာကြီးတည်ငြိမ်အခြေအနေကောင်းမွန်စေဖို့အတွက်နှစ်နိုင်ငံဆက်ဆံရေးဟာမပြောင်းမလဲရှိနေပါတယ်လို့တရုတ်သမ္မတ Xi Jinping ကလည်းပြောကြားခဲ့ပါတယ်။အပြန်အလှန်လေးစားမှုရှိပြီးတော့ငြိမ်းချမ်းစွာရှင်တွဲနေထိုင်နိုင်ရင်းနဲ့နှစ်ဖက်လုံးအရှုံးမရှိပူးပေါင်းဆောင်ရွက်ရေးဆိုတဲ့မူကိုလည်းတရုတ်နိုင်ငံကမပြောင်းမလဲကင်ဆယ်ထားတယ်လို့ပြောပါရယ်တရုတ်သမ္မတနဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးတို့တွဲဆုံစဉ်အတွင်းမှာထိုင်ဝမ်အရေးတောင်တရုတ်ပင်လယ်အရေးနဲ့ယူကရိန်းစစ်ပွဲတွေအကြောင်းကိုလည်းဆွေးနွေးခဲ့တယ်လို့အင်ဂျူရောကသတင်းထုတ်ပြန်ပါရယ်အမေရိကန်လုံခြုံရေးအထူးအကြံပေး Jake Sullivan ဟာဒီကနေ့အစောပိုင်းတုန်းကလည်းတရုတ်စစ်ရေးကော်မရှင်ဒုဥက္ကဋ္ဌရှန်ယူရှီယားနဲ့တွဲဆုံဆွေးနွေးပါရယ်အမေရိကန်အနေနဲ့ထိုင်ဝမ်နဲ့စစ်ရေးပူးပေါင်းမှုတွေဆက်လက်နဲ့ရောင်းချမှုတွေရပ်ဖို့နဲ့ထိုင်ဝမ်နဲ့ပတ်သက်လို့မဟုတ်မမှန်တာတွေမပြောဖို့အတွက်တရုတ်စစ်ရေးကော်မရှင်ဒုဥက္ကဋ္ဌကတိုက်တွန်းခဲ့တယ်လို့တရုတ်သတင်းတွေမှာဖော်ပြပါရရှင်
။လွန်ခဲ့တဲ့9နှစ်တုန်းကဟောင်ကောင်မှာဘုံခွဲကျန်စီမှုတွေတအူးကိုအပြစ်ချလိုက်ပြီး6ဦးကိုတော့ပြန်လွှတ်ပေးလိုက်ပါတယ်။2019ခုနှစ်ကဟောင်ကောင်မှာရဲတွေကိုဘုံခွဲတိုက်ခိုက်ဖို့ကျန်စီမှုနဲ့ဖမ်းထားတဲ့9ယောက်ထဲက6ယောက်ကိုတရားသေးလွှတ်ပေးလိုက်ပြီးတယောက်ကိုအပြစ်ရှိတယ်လို့ဟောင်ကောင်ဂျူရီအဖွဲ့ကဒီနေ့ဆုံးဖြတ်ချက်ချလိုက်တာပါ။ဟောင်ကောင်မှာဒီမိုကရေစီထောက်ခံတဲ့ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်နေတဲ့အချိန်တွင်ရဲတွေကိုဘုံခွဲတိုက်ခိုက်ဖို့ကြံစီခဲ့တာဖြစ်တယ်လို့ဂျူရီခွန်ယုံကဆိုပါတယ်။အဲ့ဒီလူ9ယောက်ဟာအစွန်းရောက်အဖွဲ့နှစ်ခုကဖြစ်ပြီးအဲ့ဒီအထက်ကတစ်ဖွဲ့ကတော့ Dragon Slayer လို့ဆိုတဲ့အဖွဲ့ဖြစ်တာအပြည့်ပြဆိုင်ရာလူခွန်ယုံနဲ့လူလူဆန္ဒပြချီတက်ပွဲမှာရဲတပ်ဖွဲ့ဝင်တွေကိုဘုံခွဲတိုက်ခိုက်ဖို့ကြံစီခဲ့တာဖြစ်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။အဲ့ဒီလူတွေကို2019ခုနှစ်ဒီဇင်ဘာ10ရက်နေ့လူလူဆန္ဒပြချီတက်တဲ့လမ်းတစ်လျှောက်ဘုံနှလုံးထောင်မှုပူပေါင်းကြံစီတယ်ဆိုပြီးအကျန်းဖက်ဝါဒတံပြန်နှင်းနေအဥပဒေတွေနဲ့ဆွဲချက်တင်ခဲ့တာဖြစ်ပါတယ်။ဒါဟာ2002ခုနှစ်ကအဲ့ဒီဥပဒေကိုစတင်ပြဋ္ဌာန်းလိုက်ပြီးလိုက်ချင်းကစပြီးပထမဆုံးချိန်အသုံးပြုခဲ့တာဖြစ်ပါတယ်ခင်ဗျ။
The World Watch Online သတင်းဌာနကသတင်းတောက်နှစ်ယောက်ကိုဒီနှစ်စံပိုင်းတော့ကစစ်ကောင်စီကဒီထောင်နဲ့နှစ်ရှည်တွေထားမှတ်ခဲ့တယ်လို့သူတို့ရဲ့သတင်းရဒေတာကပြောကြားလိုက်ပါတယ်။ကိုမျိုးမြင့်ဦးကိုမေလတုန်းကထောင်ဒဏ်တစ်သက်ကိုအောင်ဆန်းဦးကို February လတုန်းကထောင်ဒဏ်အနှစ်20ချခဲ့တာဖြစ်တယ်လို့ Editor ကိုကျော်က AFP သတင်းဌာနကိုပြောကြားခဲ့တာပါ။ထောင်ဒဏ်ချခံရတဲ့အကြောင်းအစောပိုင်းတော့ကသိပေမဲ့သူတို့မိသားစုဝင်တွေရဲ့လုံခြုံရေးအခြေအနေကြောင့်ခုမှထုတ်ပြောတာဖြစ်တယ်လို့ Editor ရဲ့အပြောကိုသတင်းထဲမှာဖော်ပြခဲ့ပါတယ်။ဘိမ်းမြို့အခြေဆိုင်သတင်းတောက်နှစ်ယောက်ဟာ2023ဒီဇင်ဘာ17ရက်တုန်းကသူတို့နေအိမ်တွေကနေဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။သူတို့ဖမ်းဆီးခံရပြီးဘိတ်အချင်းထောင်ကိုမပို့ခင်၄ရက်ကြာပြင်းပြင်းထန်ထန်နှိပ်စက်ညှဉ်းပန်းခံခဲ့ရတယ်လို့ The World Watch ကသတင်းထုတ်ပြန်ခဲ့ပါတယ်။ The World Watch သတင်းတောက်တွေလွတ်မြောက်ရေးအတွက်သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ အပါအဝင်သတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့တွေကတောင်းဆိုထားကြပါတယ်။မြန်မာနိုင်ငံမှာလက်ရှိဖမ်းဆီးထောင်ချခံထားရတဲ့သတင်းတောက်62ယောက်ရှိတယ်လို့နယ်စည်းမထသတင်းသမားများအဖွဲ့ RSF ကပြောကြားထားပြီးကမ္ဘာမှာသတင်းတောက်တွေကိုထောင်အခြားဆုံးနိုင်ငံစီးနင်းထဲမှာတွင်းထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ဩဂုတ်လ27ရက်နေ့ကလည်းအလွတ်တန်းသတင်းတောက်ကိုဝင်းထွတ်ဦးနဲ့ကိုထက်မြတ်သူတို့နှစ်ယောက်ကိုစစ်တပ်ကပြစ်ခတ်တပ်ဖြတ်ခဲ့ပါတယ်။မွန်ပြည်နယ်ကြိုက်ထုံမြို့နယ်ကကိုထက်မြတ်သူနေအိမ်မှာစစ်တပ်ကဝင်ရောက်ဆင်းနင်းပြီးပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပြခဲ့ကြပါတယ်ရှင်။
အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတို့ကတော့ကာကွယ်ရေးသဘောတူညီမှုလက်မှတ်ရေးထိုးလိုက်တယ်လို့အရာရှိတွေကပြောလိုက်ပါတယ်။ဒီနေ့လက်မှတ်ထိုးလိုက်တဲ့သဘောတူညီမှုတွေအာရှပစိဖိတ်ဒေသတွင်လုံခြုံရေးချိန်ချမှုတွေကိုတံပြန်တဲ့နေရာမှာနှစ်နိုင်ငံနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့ကတိပြုလိုက်ကြပါတယ်။ဒီသဘောတူညီမှုကိုတော့ဩစတြေးလျကာကွယ်ဝန်ကြီးရစ်ချတ်မတ်စ်အင်ဒိုနီးရှားနိုင်ငံကိုအခုသတင်းပတ်တွင်သွားရောက်ခဲ့စဉ်မှာလက်မှတ်ထိုးခဲ့တာဖြစ်ပြီးဒီထက်မှာနှစ်နိုင်ငံပူးတွဲစည်းရေးလက်ချက်မှုတွေနဲ့တက်တွေအပြန်အလှန်နေရာချထားရေးနဲ့ဆိုင်တဲ့ပြဋ္ဌာန်းချက်တွေလည်းပါဝင်ပါတယ်။တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုတွေအငင်းပွားတာအပါအဝင်ဒေတာရွဲ့မှာတင်းမာမှုတွေတိုးလာနေချိန်မှာပဲလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်ဖို့နှစ်နိုင်ငံကြားလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။ဩစတြေးလျနဲ့အင်ဒိုနီးရှားနှစ်နိုင်ငံကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ဟာသမိုင်းဝင်မှတ်တိုင်တစ်ခုဖြစ်တယ်လို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးပရာဗိုရိုစီဗီယန်တူကလည်းပြောပါတယ်။ဒီသဘောတူညီမှုကိုနှစ်နိုင်ငံချုပ်ခဲ့တာဟာလုံခြုံရေးချင်းချောက်မှုတွေတံပြတဲ့နေရာမှာတနိုင်ငံနဲ့တနိုင်ငံအပြန်အလှန်အကူအညီပေးနေအောင်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့နဲ့အရှာပစိဖိတ်ဒေသတွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရေရှည်ဖြစ်ပေါ်လာဖို့အတွက်ဖြစ်တယ်လို့ပြောခဲ့ပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ52 32 kHz 9339နဲ့9383ညာ52 51 kHz 9885တို့ပြင်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ August 29ရက်ဒါသာရင်းနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။ဂျော်ဒန်မြေအနောက်ဘက်ကဝက်စ်ဘန်ဂေတာမှာရှိတဲ့ဟာမတ်စစ်သွေးကြွနောက်ထပ်5ဦးကိုဒီကနေ့တုတ်တင်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောလိုက်ပါတယ်။ယူအခြေချနေရာတွေရှိတဲ့နောက်ဘက်ကန်ဒေတာမှာစစ်ဆင်မှုဒုတိယနေ့အဖြစ်အစ္စရေးကဒီကနေ့ဆက်လက်ထိုးစစ်ဆင်နေတာပါ။စစ်သွေးကြွတွေကိုသူတို့ပိုးအောင်နေတဲ့တောခါရမ်မျိုးကဗလီအတွင်းမှာပြစ်ခတ်ချေမှုန်းခဲ့တာလို့အစ္စရေးစစ်တပ်ကပြောပါတယ်။တေဆုံးခဲ့သူတွေကတယောက်ဟာအစ္စလာမစ်ဂျီဟတ်အဖွဲ့ရဲ့တပ်မှုမိုဟာမက်ဂျဘာဖြစ်ပြီးတော့အစ္စရေးပြည်သူတွေအပေါ်တိုက်ခိုက်မှုအတော်များများမှာပါဝင်ခဲ့သူဖြစ်တယ်လို့အစ္စရေးလီဒါကပြောပါတယ်။အီရန်ကြောထောက်နောက်ခံပေးထားတဲ့ဟာမတ်စ်အဖွဲ့တွေအပေါ်အစ္စရေးကဂါဇာကမ်းမြောင်ဒေသမှာတိုက်ခိုက်နေတဲ့အချိန်ကလေးကဂျော်ဒန်မြေနောက်ဖက်ကန်ဒေသအပေါ်လေကြောင်းတိုက်ခိုက်မှုတွေကိုလုပ်နေတာပါ။အခုကတော့အကြမ်းဖက်လှုပ်ရှားမှုတိုက်ဖျက်ရေးစစ်ဆင်ရေးဆိုပြီးတော့အစ္စရေးစစ်တပ်ကအတန်းကြပ်ကာကားတွေမြေထိုးဆက်ဘူးဒိုးစားတွေပါဒီအနောက်ဘက်ကန်ဒေတာတွေကိုဝင်ရောက်တိုက်ခိုက်နေတာဖြစ်ပါရဲ့ရှင်
။ရုရှားနောက်ဆုံးပစ်ခတ်ခဲ့တဲ့ drone 90ကျော်တဲ့ကအများစုကိုပစ်ချနိုင်ခဲ့တယ်လို့ Ukraine ဘက်ကပြောလိုက်ပါတယ်။ရုရှားဟာမနေ့ဗုဒ္ဓဟူးနေ့ညပိုင်းက drone 94စီးနဲ့ဒုံးကျည်3စီးကို Ukraine နယ်မြေအတော်များများကိုညာလုံးပေါက်ပစ်ခဲ့တာမှာ drone အစင်60ကိုတော့ Ukraine လေတပ်ကဂျာဖြတ်ပစ်ချဖျက်ဆီးနိုင်ခဲ့တယ်လို့ Ukraine စစ်တပ်ကပြောလိုက်တာပါ။ Chagasi, Dnipropetrovsk,Donetsk, Kharkiv, Kherson နဲ့ Kiev အပါအဝင်ဒေသ၉ခုမှာဒီ drone တွေကိုကြားဖြတ်ဖြတ်စီးနိုင်ခဲ့တာလို့လည်း Ukraine စစ်တပ်ကပြောပါတယ်။မြို့တော် Kiev မှာတော့၄ရက်အတွင်း၃ချိန်မြောက် drone နဲ့တိုက်ခိုက်ခံရတာဖြစ်တယ်လို့အစိုးရရရှိတွေကပြောပါတယ်။မြို့တော်တွင်လေကြောင်းရံသတိပေးချက်တွေ၆နိုင်နီးပါထုတ်ပြန်ခဲ့ရပြီးပြစ်မှတ်ကိုထိမြင်တာမျိုးတော့မရှိခဲ့ဘူးလို့မြို့တော်စစ်ဘက်အုပ်ချုပ်ရေးအကြီးအကဲ Sahi Poko က Telegram ကနေတဆင့်ပြောပါတယ်။Kiev မြို့တော်တွင်ရက်ွက်သုံးခုကလူနေအိမ်စာအုပ်တချို့ကိုလာထိပြီးပျက်စီးသွားတဲ့ drone အပိုင်းစာတွေရှိပေမဲ့လို့ထိခိုက်သေးဆုံးသူတော့မရှိတဲ့အကြောင်းကို Popco ကပြောခဲ့ပါတယ်ခင်ဗျာ
Telegram လူမှုကွန်ရက်ပေါ်မှာအသုံးပြုသူတွေကျူးလွန်တဲ့ရာဇဝဲမှုတွေအတွက်ကုမ္ပဏီအကြီးအကဲမှတာဝန်ရှိတယ်ဆိုတာဟာလုံးဝအထိပယ်မရှိဘူးလို့ဒီကုမ္ပဏီအကြီးအကဲရဲ့ရှေ့နေကပြောကြားလိုက်ပါတယ်။သူနဲ့ဓာတ်ရိုက်ဒါမှမဟုတ်သွေဝိုက်သက်ဆိုင်ခြင်းမရှိတဲ့လူမှုကွန်ရက်ပေါ်ကရာဇဝဲမှုတွေမှာလူမှုကွန်ရက်လုပ်ငန်းအကြီးအကဲဒီPavel Duvov ရဲ့ပတ်သက်နိုင်တဲ့ဆိုတဲ့ထိမြင်ချက်တွေဟာလုံးဝအတိတ်ပဲမရှိဘူးလို့ရှေ့နေကပြောလိုက်တာပါ။ Telegram ပေါ်မှာတရားမဝင်ငွေလွှဲမှု၊ကလင်းငယ်တွေပေါ်လိမ်မဲဆိုင်ရာနှိုင်းထက်စီးနှင်းလုပ်နေတဲ့ပုံတွေဖော်ပြမှု၊မူရစေမှောင်ခိုကူးမှုတွေလုပ်နေတာတွေအမှပူပေါင်းကြံစီပါဝင်နေတဲ့ဆိုတဲ့ဆက်ဆွဲချက်နဲ့ပြင်သစ်အစိုးရကအမှုဆောင်အရာရှိချုပ် Pavel Durov ကိုအမှုဖွင့်စုံစမ်းနေပါတယ်။ငွေကြေးခွာချမှုတရားရေးဆိုင်ရာအာဏာပိုင်တွေကပူးပေါင်းဆောင်ရွက်ဖို့ငင်းဆန်မှုတွေနဲ့လည်းသူ့ကိုစုံစမ်းစစ်ဆေးနေပါတယ်။ပြီးခဲ့တဲ့စနေနေ့ကပါရီလေစိတ်မှာဖမ်းခံခဲ့ရပြီးရဲချုပ်မှာ၄ရက်စစ်ဆေးခံခဲ့ရတဲ့ဒူရော့ဖ်ကိုအာမခံငွေဒေါ်လာ 5.6 တန်းရဲကိုတပတ်နှစ်ကြိမ်သတင်းပို့ရမယ်ဆိုတဲ့ကတိနဲ့အာမခံနဲ့လွှတ်ပေးထားပါတယ်။ Telegram အနေနဲ့ EU ဥရောပတမကရဲ့ Digital ဆိုင်ရာစီကံဥပဒေတွေနဲ့အညီလိုက်နာဆောင်ရွက်နေတယ်လို့လည်းဒူရော့ဖ်ရဲ့ရှေ့နေကပြောပါတယ်ရှင်။
ဂျပန်မှာတော့အင်အားဖြင့်တိုင်ဖုန်းဝင်လာလို့လူတွေတန်းတွေချီနေရာရွှေ့ပြောင်းပေးဖို့အရာရှိတွေကတိုက်တွန်းနေကြပါလေ။ဂျပန်နိုင်ငံနောက်တာမိုင်ကကျူရှူကျွန်းကိုအင်အားဖြင့်တိုင်ဖုန်းမုန်တိုင်းရှန်ရှန်ဒီနေ့ဝင်ရောက်တိုက်ခတ်လိုက်တာကြောင့်လူ9000ကျော်ကိုနေအိမ်တွေကနေဘေးလွယာကိုရွှေ့ပြောင်းချက်ဖို့အာဏာပိုင်တွေကပြောလိုက်တာပါ။လေပြင်းတိုက်ခတ်မှုနဲ့မိုးကြီးကျယ်ရွာသွန်းတာကြောင့်လက်စစ်မီးတွေပြတ်တောက်ကုန်ပြီးတော့စစ်ဝင်ကြီးတွေပိတ်လိုက်ရသလိုလေရင်ခီးစင်တွေလည်းရပ်ဆိုင်းသွားခဲ့ရပါလေ။အခုချိန်ထိတော့မုန်တိုင်းကြောင့်3ယောက်ထက်မနည်းသေဆုံးပြီးတယောက်ပျောက်ဆုံးနေတယ်လို့ဂျပန်ဆိုရအဖွဲ့အထွေထွေချုပ်ယိုရှိမာဆာဟာယာရှိကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဒါအပြင်လူ45ယောက်ထက်မနည်းထဏ်ရာရခဲ့တယ်လို့ဂျပန်နိုင်ငံဘေးဒုက္ခစီမံခန့်ခွဲမှုအေဂျင်စီကလည်းပြောပါတယ်။ဒီမုန်တိုင်းဟာဒေသတွင်းကိုဝင်ရောက်တဲ့မုန်တိုင်းတွေထဲမှာအင်အားအပြင်းဆုံးမုန်တိုင်းတွေထဲကတစ်ခုဖြစ်နိုင်တယ်လို့လည်းအာဏာပိုင်တွေကသတိပေးထားပါတယ်။ဒိုတာကားကုမ္ပဏီကတော့မုန်တိုင်းကြောင့်သူတို့ရဲ့ပြည်တွင်းကစက်ရုံတွေလုပ်ငန်းတွေကိုအားရစမ်းလိုက်ရပြီး Nissan Honda နဲ့ computer chip တွေထောက်လုပ်တဲ့ Renesas company နဲ့ Tokyo Electron company တွေကသူတို့ရဲ့တချို့ company တွေကိုအားရစမ်းထားလိုက်ရပါတယ်ခင်ဗျာ မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဩဂတ်လ29ရက်နေ့ချက်တာရင်းညအထူးကြဆုံးသတင်းတွေကိုမဆွမြတ်မုံနဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ရခိုင်ဘက်တန်တွဲနာကမောင်ရွှေလေးရေတဲ့စခန်းအနီးကိုစစ်ကောင်စီလေကြောင်းကပြင်းပြင်းထန်ထန်တိုက်ခတ်လိုက်တာပါရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်တွင်ကစစ်ကောင်စီရဲ့တခုတည်းသောလက်ချံမောင်ရွှေလေးရေတဲ့စခန်းကိုအရခတ်တပ်တော်အေကမနေ့ကသိမ်းပိုက်လိုက်ပြီးတော့သတင်းတွေထပ်ပေါ်ပြီးတဲ့နောက်ရေတဲ့အနီးနာကိုစစ်ကောင်စီလေကြောင်းကနေဒီနေ့ပုံကျဲတိုက်ခိုက်နေတာလို့ဒေသခံတွေကပြောပါတယ်ဒါအပြင်မနေ့ညနေပိုင်းကလည်းအေထင်းချုပ်ထားတဲ့ရသေတောင်မြို့နယ်ကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ရသားနှုတ်သေးဆုံးပြီးလေဦးထံရခဲ့တယ်လို့ဒေတာကန်တွေကပြောပါတယ်ဒီတိုက်ပွဲအချိန်လေးရန်ကုန်ကသတင်းပေးပို့လာတာကိုကိုစောဝင်းလှိုင်ပြောပြပေးပါအောင်ခင
်ဗျရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ကစစ်ကောင်စီရဲ့လက်ကျန်တပ်စခန်းတစ်ခုဖြစ်တဲ့မောင်ရွှေလေးရေတပ်စခန်းကိုအရခတ်တပ်တော် AA ကမနေ့ကသိမ်းပိုက်လိုက်ပြီလို့ဒေတာတွင်သတင်းဌာနတွေမှာဖော်ပြထားတာတွေ့ရပေမဲ့ AA ကတော့ဒီကိစ္စနဲ့ပတ်သက်လို့အတိပြုချက်ထုတ်ပြန်ခြင်းမရှိသေးပါဘူးဒါပေမဲ့လည်းအခုလိုသတင်းတွေထွက်ပေါ်ပြီးနောက်မှာတော့မောင်ရွှေလေးရေတပ်စခန်းအနီးမှာရှိတဲ့မော်ယုံကျေးရွာကိုစစ်ကောင်စီလေကြောင်းကပုံကျဲခဲ့တာကြောင့်တေဆုံးသူ10ခန်းနဲ့ချီရှိတယ်လို့တန်တွဲမြို့နယ်ကစစ်ဘေးဒုက္ခသည်အမျိုးသမီးတူဦးကပြောပါတယ
်။မင်းကသိရတယ်လို့ပြောရရင်တော့ဒီနေ့မနေ့ပိုင်းတော့မှာပေါ့နော်ရေတပ်သားမှာရှိတဲ့မော်ယုံကိုလာပြီးတော့ပုံကျဲတာမျိုးရှိတယ်လို့ပြောတယ်ခင်ဗျာလေ။ပုံကျဲခါကျတော့ဒီအယောက်သုံး30လောက်ကျဲလို့ပြောတယ်ဒါပေမဲ့အဲ့အယောက်30ကညီမတို့ကဟိုအယက်သားပြည်သူထိခိုက်တာလားဗာညာသားလည်းအတိအကျမသိရဘူးဘာလို့လဲဆိုတော့ဒီပေါ့နော်တန်ရွဲ့မျိုးပေါ်ကနေပြီးတော့အရှာသွားပြီးတော့ဖုန်းလာဆက်တဲ့လူတယောက်ရှိလို့ပေါ့နော်အဲ့လူဆီကနေညီမတို့ကတဆင့်ပြန်ကြရတာဆိုတော့လေဟိုဘာသတင်းကိုမှအတိအကျမသိရဘူးဖြစ်နေတယ်ချင်းဟုတ
်အရခတ်တက်တော် AA ကတော့အရေးတက်စကန်းသိမ့်ပိုက်လိုက်ပြီဆိုတဲ့သတင်းတွေထွက်နေတဲ့အပေါ်တစုံတရာအတိပြုထုတ်ပြန်ထားတာမရှိသေးပါဘူးစစ်ကောင်စီအနေနဲ့လက်ရှိပြင်းထန်နေတဲ့ရခိုင်တိုက်ပွဲတွေမှာလေကြောင်းနဲ့ရေကြောင်းကိုအဓိကထားပြီးတော့အပြင်းထန်ခုခံတိုက်ခိုက်နေတာဖြစ်ပါတယ်။ဒါအပြင်မကြာခဏဆိုသလိုဘာတိုက်ပွဲမှမရှိတဲ့နေရာတွေကိုလည်းစစ်ကောင်စီကလေကြောင်းကနေဘုံကျဲတာရေတပ်သင်္ဘောတွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်အရသာထိခိုက်တေဆုံးမှုတွေလည်းရှိနေပါတယ်။မနေ့ကလည်းစစ်တွေမျိုးအနီးပင်လယ်ပြင်မှာရှိနေတဲ့ရေတပ်သင်္ဘောတွေကနေရသေးတောင်မျိုးနဲ့မိုးဆဲကျွန်း စားပြင်းကြီးရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်အရသား2ဦးသေဆုံးပြီးတော့4ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ရခိုင်ဒေသခံလူငယ်2ဦးကပြောပါတယ်
ဆိုတော့ဒီမနေ့ကပို့လေဒီသေတောင်မှာဒီညနေဒီနင်းပို့လေနင်းစစ်တိုင်းလာရှိမယ်ပို့လေဒီစိတ်ကုန်စီနေဒီလိုမျိုးရှိတဲ့စိတ်ကုန်စီနေကလည်းလည်းကြီးပြေးလေလို့အဲ့ဒီရမှာနင်းစစ်တိုင်းလာမှလည်းလည်းကြီးကြားတယ်ပို့လေဆိုတော့ဒီအဲ့ဒီမှာဒီဒေသခံတွေရောက်သေဆုံးပြီးတော့ဒီလေရလာဒဏ်ရာရတယ်လို့သိရတယ်ပို့ဆိုတော့အဲ့ဒီထင်မှလည်းခလင်းကြီးတလဲပါတယ်လို့သိရတယ်ကြဟုတ
်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အကြတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေတာအခုဆိုရင်ကိုလာကျော်ရှိလာပြီဖြစ်တယ်လို့ရခိုင်မြောက်ပိုင်းကမြို့နယ်ရှစ်ခုနဲ့ရခိုင်တောင်ပိုင်းကရံပြဲမြို့တို့ကိုသိမ့်ပိုက်ထိန်းချုပ်ထားပြီးဖြစ်ပါတယ်ရခိုင်မြောက်ပိုင်းမှာတော့မောင်တော်နဲ့စစ်တွေမြို့နယ်နှစ်ခုသာသိမ့်ပိုက်ဖို့ကြံရှိနေတာပါအဲ့ဒီအထက်ကမောင်တော်မြို့နယ်ကိုတော့ AA ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပြီးမြို့တွင်းတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေပါတယ်ဒါပြင်မောင်တော်မြို့နယ်အတွင်းမှာအရသာအတော်များများကိုစစ်ကောင်စီနဲ့စစ်ကောင်စီတင်နှံပစ်ထားတဲ့ရိုဟင်ဂျာလက်နက်ကိုင်တွေကလူသားတိုင်းကအဖြစ်ပိတ်လောင်ပြီးတော့ခုခံတိုက်ခိုက်နေတယ်လို့လည်းအေကထုတ်ပြန်ထားပါတယ်ခင်ဗျာ
။တန်တွဲနာကမောင်ရွှေလေးရေတဲ့စခန်းလေးကိုစစ်ကောင်စီလက်ချောင်းတိုက်ခိုက်နေတာကိုစုံဝက်လိုက်ပြောပြခဲ့တာပါ။အခုတော့ပဲခူးတိုင်းလက်ပတ်မြို့နယ်တဲကကြေးရွာတချို့ကိုစစ်ကောင်စီမီးရှို့လိုက်တာပါ။လဗရန်မြို့နယ်ရင်ငံနဲ့အုတ်ဖို့စုကျေးရွာမှာဩဂတ်လ29ရက်ညပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်မိရှုဖျက်ဆီးမှုကြောင့်နေအိမ်300လောက်မိလောင်သွားတယ်လို့ PDF ဘက်က VOA ကိုပြောပါတယ်။စစ်ရေးပဋိပက္ခကြောင့်ရင်ငံနဲ့အုတ်ဖို့စုစတဲ့ပတ်ဝန်းကျင်ကကျေးရွာကန်ဒေသခံတွေအုတ်ဝင်ဆွန့်ခွာပေးလို့ရထွက်ပြေးနေရတာကိုရန်ကုန်ကပေးပို့လာတာအလိမ်မှာပြောပြပေးပါအောင်ခင်ဗျာ
။ဩဂတ်လ29ရက်ညပိုင်းကပဲခူးအနောက်ချမ်းလဗဒန်းမြို့နယ်အတွင်းအင်ဂျီတရားတော်ရှိတဲ့အုတ်ဖိုစုကျေးရွာကိုစစ်ကောင်စီတပ်ဖွဲ့တွေမီးရှို့ခဲ့ပြီးတော့ဩဂတ်လ28ရက်မနက်ပိုင်းမှာလည်းအုတ်ဖိုစုရွာကလျက်အင်ဂျီ100လောက်ရှိတဲ့ရေကန်ရွာကိုထပ်မံပြီးတော့မီးရှို့ခဲ့တယ်လို့လဗဒန်းမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်
။ရောက်ခုနော်ကြီးကျေးဇူးတော်ကြောင့်အမကျော်တို့မီးရှို့တာကိုရောရအင်းတို့မီးရှို့တာအမမီးရှို့တော့အမအုပ်ပူကြီးရောနေရင်းနေရောဆိုတော့အူတောက်ဝဲဖြစ်တဲ့လူရောနေအမီးနာရောနေရောပေါ့အဲ့အဲ့ဒီအမီးနာရောနေရောမီးရှို့တော့အုပ်ပူကြီးရောအင်ဂျီတရာတော်လောက်ရှိတယ်အဲ့အင်ဂျီတရာတော်ရှိတဲ့ရောကိုရှို့လိုက်တာအညာရင်းနဲ့ပုံနေပြောပါတော့နောက်ရောကလည်းအင်ဂျီနီယာလောက်ရှိတာကိုသူတရာတော်လောက်ရှို့တာရင်းနေရောတောက်ဝဲဖြစ်တဲ့ရောအခုဒီတော့ရေသားတင်ဆုံးမှုကအတီးပြုလို့တော့မရသေးဘူး
အရသာထိခိုက်သေးဆုံးမှုရှိပေမဲ့ဒေသအခြေအနေမငြိမ်သေးတာမို့အတိပြုလို့မရသေးဘူးလို့ဆိုပါရယ်ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ပဲခူးတိုင်းအစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးတင်ဦးကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးပြီးရတဲ့ဩဂတ်လ24ရက်နေ့ကလက်ပတန်းမြို့နယ်တဲ့နေရအနက်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေကိုတာယာဝတီခရိုင်တဲကပြည်သူ့ကာကွယ်ရေးတပ်ရင်းပူပေါင်းတပ်တွေကကြားပြတ်တိုက်ခတ်ပြီးတော့အထိနာခဲ့တယ်လို့ဆိုပါတယ်။လက်ပတ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကဗိုလ်ဗိုလ်အဆင့်အထိတေဆုံးခဲ့တာကြောင့်ကျေးရွာတွေကိုမီးရှို့ဖျက်ဆီးတာလို့လဗဒန်းမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ
်အခုပြီးခဲ့တဲ့24ရက်နေ့ကသူတို့စစ်ကြောင်းကိုကျွန်တော်တို့တွေနဲ့တွေ့လိုက်တော့ဖြစ်တာမှာသူတို့ကတေဆုံးကြတဲ့ဓာတ်တွေနဲ့အကောင်20ကျော်ဟိုတရားရောက်လို့တေသွားတာဒီအများကြီးပဲဒီကနေအရှင်ဖမ်းမိလိုက်တာလဲစစ်ကောင်ဆိုတော့ပြီးတော့အထက်မှောင်မှာသူတို့ဘုံမှုအစင်တယောက်ဘူကြီးတယောက်ပေါ့နော်တက်ကြကြီးတယောက်အဲ့လိုသူတို့အကြီးကြီးတွေတော်တော်တယ်ပေါ့လက်ကမ်းမျိုးနေရဲ့စစ်ကောင်စီဥက္ကဋ္ဌပေါ့နော်ပုံမှုကသူကတခါတည်းကြာတော်တယ်တိုက်ပွဲမှာအဲ့အဲ့ဒါလေးကသူတော်တော်လေးကိုမဲခဲ့တာပေါ့မဲခဲ့တော့မနေ့ကပွဲမှာလည်းဆောင်းမှုတော့ဖြတ်ကြည့်တယ်ဒီနေ့က
စစ်ကြောင်းကအုပ်ဖို့စုနဲ့ရေခဲရွာအထိရောက်လာပြီးတော့ဩဂတ်လ29ရက်နေ့အထိနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်နေပြည်တော်စိုးမိုးနိုင်ဖို့ကြိုးစားခဲ့ပေမဲ့တာလွန်နဲ့လက်နက်အင်အားနဲ့အပြင်းထန်ပြန်ခုခံတိုက်ခတ်လာတာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဘက်ကပြန်ဆုတ်ထားရတယ်လို့လဗရန်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ
်။နေနေစုံမှုကြိုးစားကြည့်တာပေါ့နော်။ဒါပေမဲ့သူတို့ကအင်အားလုံးရင်းနဲ့အပြင်ဘာပဲသာသွားလို့ဆိုလက်နဲ့ပေါ့။လက်နဲ့အင်အားဟိုကျတော့ကိုရီးယားမရှင်းနိုင်။ကိုရီးယားမရှိတာလေးတွေကလက်လုံးလေးတွေနဲ့ကြီးမလောက်မလားနဲ့လောက်ရတယ်ပေါ့နော်။အဲလိုလေးဖြစ်ပုံနဲ့။အနည်းငယ်ထိသေးတိုက်ပွဲတို့ခြုံငုံတိုက်ပွဲဆိုရင်တော့ကိုရီးယားဟိုအများနဲ့နိုင်နေတာပေါ့။သူတို့ကရှိရှိမှာသူစစ်ကြောင်းထိုးတယ်နောက်ကနေပြီးတော့လက်နက်ကြီးနဲ့ပြစ်ဖို့ပေးတာကသူတို့လက်နက်ကြီးကအင်အားတော်တော် 高那个呢，这个人家那边的一些的这个，不如你这块的有。
มันเลยมีมาเปียเสบุสิกังสีมิชิโอไลดาอะไรมาเปียเกล้าบ้าอากูรอมันเลยมีมาเปียเสบุสิกังสีทักกันดูเรื่อยชิดเดตต้องสู้เกจาบ้ามันเลยมีมาเปียเสบุเนี่ยยังจะมุ่งมุ่งเนี่ยดูเรื่อยสังชาพูดด้วยลุงเนี่ยตั้งกาวว่าเป้าเวงเอ็นซีก้าเนี่ยเหรอหลังการมีมันเลยมีมาสีแดงเล่ๆเกจาบ้าเลยมันเลยมีว่าไต่ปัวเรื่อยมาเปียเสบุอะไรลูกสุก้าต้องสู้เกเรลุตียาบ้าเลยที่เจ้าเสียงงาตัดเองเป้ปูลาละกูมาเข็มจุดเทียเปียเปียบ้างคุณเนี่ย
ลูเนี่ยตั้งกาวเวสุสุบังอุยเตียวินเจเน่เอซิกางาซีลาวะมันเลยมีว่ามาออเคสตราเนสักกุยดิ่งนี่มาเวสีแดงเล่ๆแกจ่าเรลูดีตากันนี่ก็เปียวไปในงานอ่อนแรงไก่ซองท่าจับีมันเลยมีว่ามาเปียเสบุเน่ยังเจมุ่งมุ่งเนี่ยดูกูเศร้าเศร้าผู้ยิ่งเอชาร์เรสารันนี่กูเลยไก่ซองชาร์เรลูเปียวไปมันเลยมีว่ามาไต่บริพิมลาบูดาวสุนิจาร์เรอดีลูสุลุยฮะมันเลยจงเป็นเลดชาวสีแดงเล่ๆแกจ่าไปเม่ลูทวารุลาเนจิมาสนับจ่าเก็บบุญยาร์เรล နေမယ်ဒီကမှကျွန်တော်အဲ့ရှိရသွားနေတာပဲဟုတ်ဈေးကြောက်ပတ်ဒီလည်းကျွန်တော်တို့ရောက်တယ်လေအဲ့ပတ်ဒီကလက်ရှိတဲ့ဘောင်းနဲ့ဒီကျုပ်ဘက်ကိုတွားရတော့လေမတွေ့ခဲ့သူတို့အစိုးရလောက်သွားပုံပဲဟုတ်တော့ကျွန်တော်တို့အဲ့မှာကားရည်တော့နေတော့မတွေ့ဘူးပြည်ကျွန်တော်တို့အဲ့မှာဟုတ်ဘယ်ချင်းကတုတ်သွားလဲမသိဘူးကျွန်တော်တို့တော့မှအံ့ဩနေတာဟုတ်
ဒီကနေ့မနက်ပိုင်းဆန္ဒပြခဲ့ကြပုံကိုစစ်ကောင်စီထောက်ခံတဲ့သတင်း channel တွေကနေတဆင့်တွေ့ရတယ်လို့လည်းပြောပါရယ်အခုလိုဆန္ဒပြတာမတိုင်ခင်မန္တလေး PDF ရဲ့ရှမ်းမြောက်ကဗီဒီယိုဖိုင်ကိုလည်းလူမှုကွေရက်မှာကြည့်ရှုသူတွေများခဲ့ပါရယ်ဒီလိုခြေနေပြီးကြားမှာမန္တလေးမြို့ပေါ်မှာဒီရက်ပိုင်းနဲ့လုံခြုံရေးတင်းကျပ်ထားတဲ့အခြေအနေကိုတော့ဒေသခံတို့ကအခုလိုပြောပါရယ
်အစ်သေးရတော့ဒီနှစ်ပြလောက်မှာနေ့ရက်3ရက်ဆိုအရေးဝန်းနဲ့ရေးဝန်းနဲ့အမလေးတွေတွေ့ရတယ်အများနဲ့ဟောအခုရက်ပိုင်းအဲ့ဒါထားမိတာအဲ့လိုလေငပြငပြလမ်းတိုင်းမှာနည်းနည်းတို့လေးတွေတွေ့ရတယ်ရဲနှစ်ယောက်ဒါမှမဟုတ်ရဝတ်နှစ်ယောက်အဲ့ပုံစံလေးတွေတွေ့ရတယ်ခုရပိုင်းနဲ့တိထားမိတာဟုတ
်မန္တလေးမြို့ပေါ်မှာအခုရပိုင်းနဲ့လူငယ်တို့စစ်မှုထမ်းဖို့အတွက်ဖန်ဆီးခေရတာတွေရှိတယ်လို့လေဒေသခံတွေကပြောပါတယ်မန္တလေးတိုင်းမိုးကုံနဲ့စင်ကူးလမ်းပိုင်းကြားကစစ်ကောင်စီရဲ့ဗျူဟာမြောက်တပ်စခန်းတွေအပြင်စခန်းငယ်အလုံးကင်းစင်သွားပြီလို့မန္တလေး PDF CUC အဖွဲ့ကထုတ်ပြန်ပါတယ်ရှမ်းမစစ်စင်ရေးအားကောင်းလာချိန်မှာမန္တလေးမြို့ပေါ်တိုက်ပွဲတွေဖြစ်လာနိုင်တဲ့အရေးကိုစစ်ကောင်စီထောက်ခံသူတွေကစုပေါင်းပြီးဆန္ဒပြခဲ့ကြတာလို့တချို့ကသုံးသပ်ပြောဆိုကြပါတယ်ရှင
်မန္တလေးမြို့မပြတ်စေဖို့စစ်ကောင်စီထောက်ခံသူတွေခြေတက်တောင်းဆိုခဲ့တာမခင်ဖြူတွေပြောပြပေးခဲ့တာပါအခုတော့နိုဝင်ဘာမှာလုံးမဲ့အာရလူအစည်းအဝေးမှာမြန်မာလူသမားရေးထက်ဆွေးနွေးဖို့ရှိနေတာပါနိုဝင်ဘာလအတွင်းကျင်းပမယ့်အပြည်ပြည်ဆိုင်ရာလူသမားရေးအဖွဲ့အာရလူရဲ့အုပ်ချုပ်ရေးအဖွဲ့အစည်းအဝေးမှာမြန်မာလူ့သမားတွေအရေးထက်ဆင်းရဲသွားဖို့ရှိနေပါတယ်ဒီစည်းဝေးမှာ ILO ရဲ့ဥပဒေနဲ့အညီစစ်ကောင်စီရဲ့ဖိနှိပ်မှုရန်တရားတွေကိုအရေးယူပေးဖို့စစ်ကောင်စီကိုဖြုတ်ချနိုင်ဖို့အတွက်တောင်းဆိုသွားမယ်လို့ဒီနေ့ချက်သားရင်းနဲ့မှာမြန်မာလူ့သမားအဖွဲ့အစည်းတွေကပြောလိုက်ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
စစ်ရုံလို့ရုံတွေမှာလုပ်ငန်းဝင်ဝင်နေတဲ့လူ့သမားတွေရဲ့ကိုယ်ရေးချက်လက်တွေကိုစီးစစ်ကောက်ခံနေတဲ့ကိစ္စတွေပါဝင်လူ့သမားအခွင့်အရေးတွေကိုချိုးဖောက်နေတဲ့စစ်ကောင်စီရဲ့လုပ်ရက်တွေကိုဒါပဲနိုမာလာအတွင်း ILO ဌာနချုပ်ရှိရာဂျနီဗာမြို့မှာပြုလုပ်မဲ့အုပ်ချုပ်ရေးအဖွဲ့အစည်းအဝေးမှာမြန်မာလူ့သမားသမဂ္ဂတွေကတင်ပြသွားဖို့ရှိနေတာပါ ILO ရဲ့ဥပဒေပုံမှန်33မှာပါတဲ့အချက်တွေအတိုင်းစစ်ကောင်စီကိုအရေးယူဖို့ဒီနေ့ကြာသပတေးနေ့မှာလူ့သမားအဖွဲ့ချုပ်တွေကလုံခြုံစည်းရုံးမှုတစ်ခုစုပေါင်းပြုလုပ်ခဲ့ကြောင်းမြန်မာနိုင်ငံအလင်းပြည့်လူ့သမားသမဂ္ဂများအဖွဲ့ချုပ်ရဲ့တွဲပွဲဥက္ကဋ္ဌမတ်တင်နေဝေကပြောပါတယ်နိုင်ငံတကာရဲ့အရေးယူမှုတွေနဲ့အတူတစ်ဖက်မှာလည်းတရားမှုတွေရှိလာနိုင်တယ်လို့သူကပြောပါတယ
် ILO ရဲ့ Article 33ကတော့နိုင်ငံတကာဖိအားပေးတွေကတခုဖြစ်တယ်ပေါ့နော်ဒီစကားဆိုင်ရဲ့ဒီနိုင်ငံသားဝင်ငွေလမ်းကြောင်းကိုလည်းထိခိုက်စေမယ်အလင်းရင်စီတင်သွင်းဖို့အစတဲ့လိုအပ်တဲ့နိုင်ငံသားငွေဝင်ရောက်မှုတွေကိုလည်းထိခိုက်မယ်ပေါ့နော်စကားဆကိုနိုင်ငံတကာအသိမှတ်မပြုမှုတွေကလည်းပို့ပြီးတော့တိုးလာမယ်အဲနောက်တော့နိုင်ငံတကာယင်းနှိမ့်နယ်မှုတွေကလည်းရက်သွားနိုင်တယ်အရှိတာတွေလည်းထွက်သွားနိုင်တယ်ပေါ့နော်တစ်ဆက်တည်းမှာပဲကျမတို့အလုတ်သမားတွေရဲ့အကျိုးတက်ရောက်မှုကအလုတ်ကိုင်းကြီးရှားပါလာမယ်အလုတ်သမားတွေကနောက်တစ်ခုကကြတော့လုပ်ငန်းဝင်ချိုးဖောက်မှုတွေကလည်းပုံမှုပြီးတော့မြန်ပြားလာမယ်စိုးဝါလာမယ်ပေါ့နော်
အခုဩဂတ်လထဲမှာစစ်ကောင်စီကစံပူဇော်စီမံခန့်ခွဲမှုကော်မတီတွေကနေတဆက်လုံသမားတွေရဲ့ကိုယ်ရေးအချက်လက်တွေကိုစပြီးတော့ကောက်ခံနေပါတယ်။အတင်းအကျပ်စစ်မှုထမ်းခိုင်းမဲ့အခြေအနေတွေကိုမြင်နေရတယ်လို့လုံသမားတွေက VOA ကိုပြောပါတယ်။အ
ာဖြစ်နိုင်သေးရတော့ဒါယောက်ျားလေးတို့လည်းရှိနိုင်တယ်လို့တော့ညီမတို့ဘာဖြစ်လို့လဲဆိုတော့ဒီယောက်ျားထဲမှာကလည်းဒီလိုဒိုးစင်းကောက်တာရှိတယ်ပြီးတော့ဒီဆဲုံတွေကလိုက်ပြီးတော့အဲစင်းကြီးကောက်လာတဲ့အခါကျတော့ဒါလိုအပ်လို့ရှိရင်တော့ဘယ်လိုပြောမလဲအဲလိုအပ်တယ်လို့လုံးလို့ရတယ်ဆိုတော့ပုံမှန်မျိုးနဲ့တော့ညီမတို့ဒီသူ့ကောက်စင်းကြီးကောက်တဲ့အပေါ်မှာလေ
ဖီအားပစ်စမှုထမ်းခိုင်းတဲ့ဥပဒေကြောင့်ဆဲုံလွယုံကလူငယ်အများပြားပြည်ပကိုထွက်ခွာအလုလုတာတွေလည်းများလာတယ်လို့အလုသမားရေးဖွဲ့စည်းတချို့ကပြောပါတယ်စစ်ကောင်စီဟာအလုသမားတွေရဲ့တရက်လောက်ခ4800ကျပ်ကိုနောက်ထပ်1000ထပ်တိုးပေးဖို့မကြသေးခင်ကညွှန်ကြားခဲ့ပါတယ်တကယ်တော့ဒီပမာဏကငွေကြေးဖောင်းဝမှုနဲ့တွက်မယ်ဆိုရင်လောင်းကားတဲ့ပမာဏမဟုတ်ဘူးလို့အလုသမားတွေကတုံ့ပြန်ခဲ့ကြပါတယ်ခင်ဗျာ
လူဝင်မှာကြားရင်လုံးမယ် ILO ဒီ PP ဆိုင်ရာအလုသမားအဖွဲ့အစည်းဝေးမှာမြန်မာအလုသမားရေးထက်ဆွေးနွေးဖို့ရှိနေတာကိုကိုရနိုင်ပြောပြပေးခဲ့တာပါအခုတော့ထိုင်းနိုင်ငံကမြေအောက်ယထာဆောက်လုပ်ရေးလုပ်ငန်းမြေပြိုတဲ့နေရာကမြန်မာဝန်ထမ်းတဦးသေဆုံးတဲ့အလောင်းတွေ့ခဲ့ရတာပါထိုင်းနိုင်ငံနှခေါင်ရချစီမားခိုင်ပါချောင်မြို့နယ်တဲကမြေအောက်ယထာလန်ဆောက်လုပ်ရေးလုပ်ငန်းမှာမြေပြိုမှုမှာပြိမိနေတဲ့ဆောက်လုပ်ရေးဝန်ထမ်း3ဦးတဲကမြန်မာလူသားတူကတော့အောက်ဆီဂျင်ပြတ်ပြီးအသက်သေဆုံးသွားကြောင်းနှခေါင်ရချစီမားမြို့ပိုင်ကအတည်ပြုပြောကြားလိုက်ပါတယ်ဒီကြောင်းထိုင်းခြေဆိုင် view တင်းတော့မေးမှာပြောပြပေးတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ထိုင်းနိုင်ငံနှခွန်ရက်စီမခရိုင်ပါချောင်မြို့နယ်ထဲကမြေအောက်ယထာလန်ဆောက်လုပ်ရေးလုပ်ငန်းတွင်မြေပြိုမှုမှာပြိမိနေတဲ့ဆောက်လုပ်ရေးဝန်ထမ်း3ဦးထဲက2ဦးကိုပထမဦးဆုံးတွေ့ရှိခဲ့ပြီးဆိုပြီးနှခွန်ရက်စီမမြို့ပိုင်ကဩဂုတ်လ29ရက်နေ့မှာသတင်းထုတ်ပြန်ခဲ့တာပါဒါပေမဲ့တွေ့ရှိခဲ့တဲ့မြန်မာနိုင်ငံသားဟာအသက်သေဆုံးလျက်တွေ့ရှိခဲ့တာဖြစ်တယ်လို့လည်းနှခွန်ရက်စီမမြို့ပိုင်မစ္စတာချိုင်ဝက်ကဒီကနေ့နေ့လယ်ပိုင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားခဲ့ပါတယ်
။แต่ว่าพื้นที่เนี่ยมันแคบเนื่องจากว่าเราต้องการให้เข้าถึงตัวรถก่อนก็เลยจอดได้พื้นที
่ကျွန်တော်တို့ဝန်ထမ်းတွေဟာပြိမိနေတဲ့နေရာနဲ့အနည်းဆုံးရောက်အောင်သွားတဲ့အခါမှာကားရစီးကညီကြီးတွေပြုံနေတဲ့အောက်မှာရှိပြီးအဲ့ဒီကားနီးမှာပဲအဲ့ဒီအလောင်းကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အခုကဲထုတ်နိုင်ခဲ့တဲ့ဝန်ထမ်းတဦးကိုပထမဦးဆုံးတွေ့ပြီးကဲထုတ်နိုင်ခဲ့ပေမဲ့အဲ့ဒီဝန်ထမ်းဟာနာယီများစွာပြိမိနေတာကြောင့်အောက်ဆီဂျင်ပြတ်လက်ပြီးသေဆုံးသွားခဲ့တာဖြစ်ပါတယ်။သူ့ရဲ့အလောင်းကိုတော့လူနာတင်ရင်နဲ့ဆေးရုံကိုတည်ဆောင်သွားခဲ့ပြီးဆက်လက်စစ်ဆေးမှုတွေပြုလုပ်နေပါတယ်ဆိုပြီးထိုင်းဘာသာစကားနဲ့ပြောဆိုသွားခဲ့တာပါ။ဒီဆုံးသွားတဲ့မြန်မာကားမောင်းသမားတဦးကိုရှာဖွေတွေ့ရှိခဲ့တာကတော့ထိုင်းမိရထားကယ်ဆယ်ရေးအဖွဲ့တွေနဲ့တရုတ်နိုင်ငံကနေလာရောက်ပြီးကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့ China Hunan Sunshine ကယ်ဆယ်ရေးအဖွဲ့ကရှာဖွေနိုင်ခဲ့တာဖြစ်တယ်လို့လည်း Bangkok Post သတင်းစာမှာဖော်ပြခဲ့ပါတယ်။ဒီဆုံးသူဟာမြန်မာနိုင်ငံသားဖြစ်ကြောင်းကိုလည်းနှခွန်ရက်စီမခရိုင်မျိုးပိုင်ကအတည်ပြုခဲ့ပါတယ်။ဒီကနေ့မနေ့17နှစ်လောက်မှပြန်လည်တွေ့ရှိခဲ့ရတဲ့မြန်မာလူသမားကတော့ထရက်ကားမောင်းသမားတို့ဖြစ်ပြီးသူ့ရဲ့အလောင်းကိုတည်ထုတ်သွားခဲ့ပြီဖြစ်တယ်လို့လဲဆိုပါရယ်။ရှာဖွေမတွေ့သေးတဲ့ပြိမိနေသေးတဲ့တရုတ်အလုပ်သမား2ဦးတည်းကတဦးကတော့ဆောက်လုပ်ရေးလုပ်ငန်းတွင်ကြီးကြပ်ရေးမှုဖြစ်တယ်လို့ဘက်ဖိုးမြေတူးကားမောင်းသမားဖြစ်တယ်လို့လဲဆိုပါရယ်။အခုဆိုရင်အဲ့ဒီကြံနေတဲ့တရုတ်အလုပ်သမား2ဦးကိုကယ်ဆယ်နိုင်ဖို့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နေကြောင်းကိုလည်းထိုင်းအနာဘိုင်းကြီးကပြောဆိုခဲ့ပါရယ်ရှင်။
ထိုင်းမြေအောက်ယထာဆောက်လုပ်ရေးလုပ်ငန်းမြေပြိုတဲ့နေရာကမြန်မာဝန်ထမ်းသေဆုံးသွားတဲ့အလောင်းတွေ့ရှိတာမင်းမပြောပြခဲ့တာပါအခုလိုသတင်းစာတွေပြီးမှတော့မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ငံမှာစာတာရင်းကြတိုင်းပြောပြနေကြပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျွန်တော်ပြောပြတဲ့ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းတော်တွေရဲ့တိုင်းရင်းသတင်းလာပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ဂျိုရုရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနိုင်ခြင်းနဲ့ဆွေးနွေး VOA ရေဒီယိုညဝိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနိုင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတင်းငွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ် ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10:00နာရီကနေ17:00နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါကြုံကြည်စိတ်ချရတဲ့တဲ့တွေကို view ကတက်ဆက်ပေးနေပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ view American တက်ကနေ August 29ရက်ချက်သားရင်းညပိုင်းစီစဉ်တွေကိုညမစနေ့ချင်းည10နာရီထိဆက်ပြီးတော့တက်ရထုတ်လင်းပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့ချက်သားရင်းညတိုင်းထုတ်လင်းပေးနေကြပတ်စင်ခဏတွေကကျွန်တော်ပြောပြနေကြချမ်းမကြီးကန္တာနောက်တိုင်းဒေသသတင်းတောက်တွေတဲ့သတင်းတောက်တွေရဲ့တိုင်းရင်ဒေသကသတင်းလွှာစတဲ့ချက်တာရင်းညပတ်စင်ကန္တာတွေမတိုင်ခင်အခုရင်ဆုံးဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့ကချင်စင်ရာကြီးထွားလာပုံကိုသုံးသက်ထားပါတယ်မြမမြောက်ပိုင်းမဟာမိတ်လေးဘွဲ့ရဲ့စည်ရေးလှုပ်ရှားမှုတွေကြောင့်ကချင်ပြည်နယ်မှာစစ်ကောင်စီတပ်ကင်းစင်တဲ့နယ်မြေတွေကျယ်ပြန့်လာတာကိုဥအောင်ခင်ကရေးသားတင်ပြထားတာတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
လုံးရတဲ့မလန်နဲ့အပီလာထဲမှာကချင်ပြည်နယ်ကစက္ကစစစ်စခန်း80နီးပါးကို KIA ကချင်လွတ်လပ်ရေးတပ်ကပြန်လည်သိမ်းပိုင်နိုင်ကြောင်းသိရပါတယ်မေလ9ရက်နေ့ထုတ် BNI Peace Monitor မှတ်တမ်းအရ KIA ရဲ့ပူးပေါင်းတပ်ဖွဲ့တွေဟာစစ်ကောင်စီတပ်နဲ့တိုက်ပွဲပေါင်း948ကြိမ်ဖြစ်ပွားပါတယ်ဒီနေ့ပထမ4လပိုင်းမှာတိုက်ပွဲ160ကျော်ဖြစ်ပွားပါတယ်KIA နဲ့ပူပေါင်းတပ်ဖွဲ့တွေစစ်စင်တဲ့မြို့နယ်35ခုထဲမှာကချင်ပြည်နယ်က16မြို့နယ်ရှမ်းမြောက်က10မြို့နယ်စကိုင်းက10မြို့နယ်မန္တလေးက1မြို့နယ်ပါဝင်တာမို့စစ်မျက်နှာကျယ်ပြန့်လာတာထင်ရှားပါတယ် KIA ဦးဆောင်မှုအောက်မှာတိုက်နေတဲ့တပ်ဖွဲ့ပေါင်း5ဖွဲ့လောက်ရှိပါတယ်ကချင်နဲ့မန္တလေး KPDF ကကချင်ပြည်သူ့ကာကွယ်ရေးတပ်စကိုင်းက NUG လက်အောက်က PDF တပ်ဖွဲ့များ ABSDF ကျောင်းသားတပ် RKH တပ်ရှမ်းမြောက်က MNDAA ကိုကန်တပ်စတာတွေဖြစ်ပါလေစကိုင်း PDF နဲ့ KIA ပူးပေါင်းတိုက်ခိုက်လို့ကောလင်းမျိုးကိုသိမ်းပိုင်နိုင်တာဖြစ်ပါတယ်မလ9ရက်နေ့ကစတဲ့ကချင်ထိုးစစ်ကို3339စစ်စင်ရေးလို့လည်းခေါ်ကြပါတယ်အရင်တုန်းကအစိုးရတပ်သား100လောက်ကိုအရင်တပ်သားအနေငယ်နဲ့တိုက်ခိုက်ခဲ့ပေမဲ့အခုတော့စက္ကစတပ်သားတရားကို KIA တရားကတိုက်ခိုက်နေတာမို့စီလုံးရေးအားကောင်းတယ်လို့ဒေသခံတဦးကဆိုပါတယ်တရုတ်မြန်မာနယ်စပ်ပေါ်က KIA ဌာနချုပ်အခြေစိုက်တဲ့လိုင်ဇာမြို့ပတ်ဝန်းကျင်ဒေသဟာစက္ကစတပ်ကင်းစင်တဲ့နေပြည်ဖြစ်သွားပြီလို့ကြေညာပါတယ်နေရှိလာမြတ်တဆွဲထားတဲ့စခန်း40ကျော်ကိုရပောင်း20ကျော်အတွင်း KIA နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်ပါတယ်။စက္ကစစခန်းအများစုဟာ1994အပြည့်ရသဘောတူချက်အရတက်ဆွဲထားတဲ့စခန်းတွေပါ။ဒီဒေသဟာကချင်ရှမ်းမြောက်နဲ့စကိုင်းတိုင်းကိုထိစပ်နေတာမို့စစ်ရေးဗျူဟာမှာအရေးပါပြီးနေဆက်ကုန်သွယ်ရေးမှာလည်းအရေးပါပါတယ်။ဒါပေမဲ့ဆုတ်ခွာရတဲ့နယ်မြေပျက်စီးစေဖို့အတွက်လေဓာတ်ကတိုက်ခိုက်နေပြန်ပါတယ်။လိုင်စာမျိုးနဲ့အနီးကစစ်ဘေးရှောင်စခန်းကိုစက္ကစလေဓာတ်ကဩဂုတ်လ10ရက်နေ့ညကဘုံကျဲတိုက်ခိုက်လို့အမျိုးသမီးတူခြေထောက်မှာဒဏ်ရာရသွားပါတယ်။ကြောက်စိမ့်ထွက်တဲ့ဘာကန်ဒေသဟာစစ်ပေါ်ရေးအရာအေးပါတာမို့ကဲတိုင်ရင်လေးရင်နဲ့ကချင်ပြည်ရဲ့တွေအထိုင်းချထားပါတယ်။ဘာကန်ပတ်လေကမြေပြင်ထပ်ပေါ်ရင်လမ်းတွေကို KIA နဲ့ပူးပေါင်းတပ်ကဖျက်တောက်ထိန်းချုပ်နိုင်တာမို့ထိုးစစ်တိုးချဲ့နိုင်မှုရှိတယ်လို့သိရပါတယ်။စကိုင်းနဲ့ကချင်ပြည်နယ်ထိစပ်နေတဲ့အင်းတော်မြို့သိန်းတိုက်ပွဲမှာ KIA PDF နဲ့ ABSDF ရဲ့ပူးပေါင်းတပ်တွေတိုက်ခိုက်နေတာဖြစ်ပြီးရွှေဘုံမြစ်ကြီးနားကလန်းကနဘာကာကင်းနဲ့မြူရင်းရဲစခန်းတွေကိုတိမ့်ပိုက်ထားတယ်လို့ဩဂုတ်လ26ရက်နေ့ထုတ်ကချင်သတင်းစင်မှာဖော်ပြပါတယ်။အင်းတော်မြို့ဟာရွှေဘုံမြစ်ကြီးနားလမ်းမကြီးပေါ်မှာရှိပြီးကချင်ပြည်နယ်ရဲ့အရေးပါတဲ့ဝင်ပေါက်တစ်ခုဖြစ်ပါလေ။ အရင်ကရှုံးခဲ့တဲ့နေမည်တွေကိုစက္ကစလက်ထက်မှာပြန်လည်ရယူဖို့ KIA ကရည်ရွယ်ထားပုံရပါတယ်။ယူနန်နယ်စပ်ကနေကြားမြို့တွေကိုလည်းထိန်းချုပ်ဖို့ကြိုးပမ်းနေပုံရပါတယ်။တရားစတဲ့အထွက်ကောင်းတဲ့ဒေတာတွေကိုပြန်လည်ထိန်းချုပ်နိုင်ဖို့လည်းလုံးပန်းနေပုံရပါတယ်။စစ်တပ်ရေးလမ်းကြောင်းတွေကိုလည်းချုပ်ကင်နိုင်ဖို့စစ်ဆင်နေပါတယ်။အခြေအနေပြင်လာရင်တော့စက္ကစတပ်အားလုံးကိုကချင်ပြည်နယ်ကတိုက်ထွက်ဖို့လည်းရည်ရထားပုံရပါတယ်။မတ်လကစလိုက်တဲ့ကချင်ပြည်နယ်စစ်ပွဲမှာ KIA နဲ့ပူးပေါင်းတပ်တွေကအသာရနေတယ်လို့ပြောနိုင်ပါတယ်။ကချင်ပြည်နယ်ကိုထိန်းချုပ်နိုင်ရင်စကိုင်းနဲ့ရှမ်းမြောက်အထိစစ်မျက်နှာကျပြန့်လာနိုင်တယ်လို့သုံးသပ်ကြပါတယ်။တစ်တုံညာနှစ်ခုနှစ်ဒုတိယလှိုင်းဖြစ်တဲ့ရှမ်းမန်းစစ်စင်ရေးဟာစကိုင်းတိုင်းအထက်ပိုင်းကိုဝင်နေပြီဖြစ်ပါတယ်။တကယ်တော့2016မှာဖွဲ့စည်းခဲ့တဲ့မြောက်ပိုင်းမဟာမိတ်အောင်ပွဲခန္ဓာဖြစ်ပါတယ်။ရခိုင်ကိုကတာအားကချင်တပ်ဖွဲ့တွေပါဝင်တဲ့လေးပွင့်ဆိုင်မဟာမိတ်ရဲ့ထိုးစစ်လို့ပြောနိုင်ပါတယ်။ကိုကတာအားနဲ့ရခိုင်တပ်ရဲ့သုံးညီတော်မဟာမိတ်ရဲ့တစ်တုံညာနှစ်ခုနဲ့စစ်စင်ရေးနဲ့မရှိမနှောင်းကချင်စစ်စင်ရေးဖြစ်ပွားတာပါ။မြောက်ပိုင်းမဟာမိတ်ဖွဲ့စည်းပြီးမကြာမီဝါဥဆောင်တဲ့ FNPCCဖက်ဒရယ်နိုင်ငံရေးဆွေးနွေးညီနိုင်ရေးကော်မတီကိုပန်ဆန်းမှာ2019ကဖွဲ့ပါတယ်။မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့ဝမိုင်းလာရှမ်းပြည်တိုးတက်ရေးတပ်ပါဝင်တဲ့ခုနှစ်ဦးကော်မတီဖြစ်ပါတယ်။စစ်ကောင်စီတက်လာတာကိုကချင်အဖွဲ့ကသာအတိအလင်းဆန့်ကျင်ပြီးသုံးညီနောင်အဖွဲ့ကတော့ရွေဦးစစ်ပြည် PDF တွေကိုတိုက်တဆိတ်စစ်တင်တန်းပေးပြီးလက်နဲ့တက်ဆင်ပေးတာဟာလူသိများတဲ့ရှုပ်ဝှက်ချက်လိုဖြစ်နေပါတယ်။သုံးညီနောင်စစ်စင်ရေးလို့တော့လက်ကျင်ထားတဲ့ PDF စစ်တီတွေထောင်ချီပြီးပါဝင်တိုက်ခိုက်ကြပါတယ်။ NUG နဲ့ပူးပေါင်းတဲ့တိုင်းရင်းသားစစ်အင်အားကတော့9000လောက်ရှိမယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ
။ကချင်တပ် KIA စစ်အင်အားကြီးထွားလာပြီးကချင်နယ်မြေပြင်စကိုင်းဘက်ထိစစ်မြေပြင်ကျယ်ပြန့်လာနေတာကိုဥက္ကင်သုံးသပ်ခဲ့တာမြန်မာရေးသုံးသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ကြက်မိုင်ခန္ဓာပါဒီတစ်ပတ်မှာတော့သွေးလွန်တကွေးသာမန်ဆင့်ကုသမှုကိုပြောထားပါတယ်ဒီသွေးလွန်တကွေးရောဂါမပြင်းထန်တဲ့သာမန်ဆင့်အတွက်အိမ်မှာပဲကုသနိုင်တာတွေရှိရလို့ကြက်မိုင်ပညာရှင်တွေကထောက်ပြနေပါတယ်ဒီမပြင်းထန်တဲ့ဆင့်အတွက်ဘယ်လိုကုသနိုင်ပြီးဘာတွေကိုတော့ရှောင်ကျဉ်သင့်ပါလဲဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကြက်မိုင်ပညာဌာနအငိမ့်စားဌာနမှူးပါမခဒေါက်တာစောဝင်းကိုကျွန်တော်ပဲမေးထားတာကိုတဝါကြီးဆန္ဒဆင်ကြည့်ရှုကြပါဦးခင်ဗျာဟုတ်ကဲ့ကလေးသူကုဆရာဝန်ကြီးပါမခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့သွေးလွန်တုတ်ကွေးစမဖြစ်အောင်ကာကွယ်ရေးအတွက်ပြီးခဲ့တဲ့နှစ်ပတ်နဲ့သုံးပတ်တုန်းကပြောခဲ့ပြီးမှဒီတစ်ပတ်တော့ဆရာကြီးဒီသွေးလွန်တကွေးမပြင်းထန်တဲ့ဆင့်ပေါ့နော်ဒီသာမန်ဆင့်မှာလှုပ်ဆောင်တင်တာတွေနဲ့ရှောင်တင်တာတွေကိုအဓိကပြောမှာမို့သာမန်ဆင့်မှာလှုပ်တင်တာတွေကနေစပြောပြပေးပါလားဆရာကြီ
းဟုတ်ကဲ့ပြင်းထန်တဲ့ဆင့်မဟုတ်ဘူးအိမ်မှာရင်ကုသလုပ်ကြတဲ့လူနာတွေရှိပါအဲ့ဒါကျွန်တော်ပါရာဆက်တမောပေးအပြားအတွက်ပေါ့နော်ဒီလိုရှိရင်အဲ့ဒီဓာတ်ဆိုင်ရည်လည်းလူတွေကတိုက်ကြတယ်တကယ်တော့ဓာတ်ဆိုင်ရည်တိုက်ဖို့လည်းမလိုပါဘူးအရေးရဲ့စားတတ်တဲ့ကြားတတ်ပေါ့ဗျာဒီမှာအချိုရည်စားခတ်တော့လည်းရတယ်စံပြုတ်စားခတ်တော့လည်းရတယ်ခန္ဓာကိုယ်ကချွေးများများထွက်နိုင်အောင်လို့ငန်တက်လေးပါချက်ချွေးရပါရေများများတောက်ရပါအဲ့လိုတိုက်လို့ရတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအိမ်မှာသာမန်ဆင့်သွေးလွန်တကွေးကုသတဲ့နေရာမှာမတောက်တဲ့ဆီတွေရောရှိသေးလားဆရာ
ပါရာဆက်တမောကလွှဲရင်တော့အခြားကြိုက်ခဲ့တဲ့ဆီတွေလုံးဝမတုံသင့်ပါဘူးဒါလို့ဆိုသွေးလွန်တကွေးမှာဆိုလို့ကျွန်တော်သွေးယိုနိုင်တဲ့လက္ခဏာရှိတယ်ဥမာအဖြစ်ပါဆိုတော့ဒီ diclofenac တို့ရောလေဒီတန်တဲ့အကြိုက်ခဲ့တဲ့ဆီတွေကိုibuprofen ဆိုလည်းရှိပါတယ်ငငယ်သားမှာတော့တော်တော်လေးကြားရင်သုံးပါတယ်ဒါပေမဲ့သွေးလွန်တုတ်ကွေးဖြစ်နိုင်တဲ့ကျွန်တော်တို့တန်းပြင်မှာတော့ကျွန်တော် ibuprofen သုံးတာကိုအလုံးဝသဘောမကျပါဘူးအခြားကြဖို့တက်ဆိုတော့ paracetamol ပဲသုံးခိုင်းပါတယ်သွေးလွန်တုတ်ကွေးမဟုတ်တာသိကြပြီးအခြားပြားဆိုတော့လည်းသုံးလို့ရပါတယ်မတားရမ်းသေးတာမှပေါ့ဘာလို့ဆိုတော့ risk ယူပြီးတော့မသုံးနိုင်ပါဘူ
းဟုတ်ကဲ့ဆရာအဲ့တော့အိမ်မှာခုနိုင်တဲ့အဆင့်နဲ့ဆိုလို့ရှိရင်တော့သူကရပိုင်းတွင်ပျောက်သွားတဲ့သဘောပေါ့ဆရာနော်ပြန်လန်းလာတဲ့သဘောပေါ့အန်ဒီက
ကြည့်ရသူကယောဂါရီရဲ့သဘောအတိုင်းပါပဲသူကလူတိုင်းမှာလည်းပြင်းထန်တဲ့အဆင့်တော့မရောက်ပါဘူးတချို့ကတော့သွေးလွန်တကွေးပိုးဝင်သွားတဲ့ယောဂါလည်း infection လည်းရသွားတဲ့လက္ခဏာမှပြပဲတော့ဖြစ်နေသွေးစစ်တော့မှရင်တော့ ticket with us are poor, I want to know IGG policy and you know, ticket with us are poor. So when I read on my day, the internet is in Miyahu, the two are Lekanam and Jahu, the two are Jare, the two are Nenere Tari Tama and Jalu Jalpare, the two are Bo Yiji and Sini Jalpare from Adaro, just I ask you where the Rita Vido.
ဟုတ်ကဲ့ဆရာတော်ဒီညမှာဆရာပြီးခဲ့တဲ့ဒီဇွန်လကနေဇူလိုင်လဆန်းတော့ကပြောခဲ့တယ်ဒီအန္တရာယ်ရှိတဲ့လက္ခဏာတွေကိုစောင့်ကြည့်ဖို့တော့လိုတာပေါ့ဆရာနော်ဖြစ်လာရင်ချက်ချင်းစေရုံပို့ဖို့အတွက်ဟုတ်ပါတယ်ကျွန်တော်ပြောထားတဲ့လက္ခဏာတွေပေါ့ခြေနိုင်နေရှိတဲ့လက္ခဏာတွေရှိရမယ်အန္တရာယ်လက္ခဏာရှိရယ်အန္တရာယ်လက္ခဏာချင်းစေုံတင်ထားရမယ်အန္တရာယ်လက္ခဏာမရှိဘဲန ပင်းနဲ့ general practitioner ဆရာသတိထားမျိုးလိုတယ်။နေရာမှာဆိုလို့ရှိရင်တော့ဟိုဆရာဝန်မရှိတဲ့နေရာမှာကြာကျေးလက်ကျမ်းအိဌာနမှာရှိတဲ့ကျမ်းအိမှုတို့တပတ်ဆရာမတို့ကသတိထားမျိုးလိုပါတယ်။မိဘတွေကိုယ်တိုင်လည်းဖတ်ထားမှတ်ထားလို့ရှိရင်သတိထားမိတာပေါ့နော်။အဲ့တော့မိဘတွေကိုယ်တိုင်သတိထားမိလို့လာတာတွေလည်းအများကြီးရှိပါတယ်။အဲ့တော့သိပညာလေးရှိနေဖို့ကတော့ပို့ပြီးတော့အရေးကြီးပါတ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့အဓိကကတော့ဒီအဖျားချပြီးတော့မလန်းရင်တော့အန္တရာယ်လက္ခဏာတွေဝင်ပြီပေါ့ဆရာနော်
။ဒါပေါ့
။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့နောက်တစ်ခုကတော့ဆရာကြီးအခုလိုအိမ်မှာကုသတဲ့နေရာမှာအရင်ဆရာမတောက်တဲ့နေဆေးကိုပြောပြီးမှမလုတ်တင်တာတွေရောရှိသေးလားဆရာကြီ
း။မက်ကလောင်ဖောက်တာတွေပါလည်းမလုတ်တင်ပါဘူး။တချို့ကတော့ပမာလူမျိုးကတော့မက်ကလောင်ဖောက်တယ်ပေါ့နော်။ကြားလို့ရှိရင်လက်ထိတ်ကိုဖောက်တယ်။သဝဝနောဖောက်တယ်ပေါ့နော်။အဲဘယ်လိုဖြစ်လဲဆိုတော့တချို့တိုင်းသားတွေကတော့ဘာလို့လဲဆိုလို့ရှိရင်ဒါမီးပူပေးပြီးတော့ဖန်ခွက်တို့ဘာလို့လဲခြေပြားတွေကိုတခါလဲချစ်တယ်အဲ့ဒါကြီးအနိတင်ကတော့ခလေးကိုကြောက်အောင်လုပ်တာပါဗျာ။အော်ဟဲ့ဂျုံကန်တော့ချွေးထွက်လာတော့ချွေးရခန္ဓာကိုယ်အပူကိုဆုပ်သွားတော့ခန္ဓာအပြားကျသွားတာ။ဘာမှအသေးပဲမရှိပါဘူး
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလို့ဒီမက်ကလောင်ဖောက်တာကြောင့်ဆိုဂျိုးဒီစွန့်ရတာရောရှိသေးလားဆရာကြီ
း။မက်ကလောင်ဖောက်လို့ဆရာကြီးငကွာသွေးယိုခြင်းနဲ့ခလေးဆိုသွေးမတိမ်ပဲဖြစ်နိုင်တယ်။နောက်ဒီစုံနာမှုကတော့မက်ကလောင်ဖောက်တာလေရန်ကုန်အနေနဲ့ရှိပါတယ်။အဲဒါဆိုရေကမ်းပါဝင်နေမှာဒီရောဂါပိုးမရရှိနေတယ်လေဒီကိစ္စကဒါလာရောဂါပိုးမရရှိတယ်။အဲကြောင့်အဲ့ဒါကဟိုကိုကဖောက်လိုက်တော့မှသွေးလေးရောက်သွားပြီးတော့အသေးစိတ်တက်တာလေဖြစ်တတ်ပါ။ငကိုရီကခလေးကအားနေနေအချိန်မှာသွေးစိတ်တက်တာလေပြင်တော့ပို့ပြီးတော့နှုံးခွေသွားတော့ဗောနောပိုးအနေနဲ့ရှိရပါတဲ့အနေနဲ့ပါရှိတာလေ။တော့ဆက်ချစ်တာလည်းဒီလိုပါပဲ။အရင်ကလေလောက်တလို့အမြေသားအကောင်းကိုချစ်တာဆိုတော့အမြေသားဆိုတာသဘာဝအပြင်ရဲ့ခန္ဓာကိုယ်ရဲ့အကာအကွယ်ပါ။အဲဒီအမြေသားအပေါ်ရန်သားလေးကိုပြအောင်လုပ်ချင်တယ်။အဲဒီကယောဂပိုးဝင်တာလို့ဆိုတော့ကိုဖြစ်စီတာပေါ့နော်။တော့ဒါလည်းကျိုးရှိတယ်လို့မဟုတ်ပါဘူး။အဲ့ဒါမျိုးရဟိုအနေအထားရှိပါသေးတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီသွေးလုံးတကွေဒီနေ့ဖြစ်တာနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိအောင်မလားဆရာကြီ
းဒီကတော့သွေးလွန်တစ်ခွေအနေလက္ခဏာရှိတဲ့လူကနေသွေးလန်တာတော့ဖြစ်ပြီးဆိုရတဲ့အနည်းညာမလက်ပေါ့နော်ဒုသာခံမလက်ကုသပေးဖို့ရည်ကြီးပါအဲ့တော့ဟိုတချို့နေစုံနေသားတွေပါဆိုလို့ရှိရင်တော့လေဒီအနေရှိနိုင်လေတာပေါ့လေဒီကြံစည်ရှိပါတယ်ဒါပေမဲ့ဒီအသိပညာကိုတော်တော်လေးပြန့်နှံ့ဖို့ကတော့အရေးကြီးဆုံးပါ
ဟုတ်ကဲ့ဆရာအခုကျေးလက်ဒေတာတွေအတွက်ကောဆရာဟိုတီးတန့်တာကွေးပြောချင်တာရှိသေးလားဆရာဥမာစစ်ဆောင်စခန်းတွေကတော့အခုကအများလာတော့လေ
အဲ့ဒီဒီဒုက္ခရစခန်းတွေဘာတွေမှာကြာတော့လဲလူများစုသေးနေရောဟိုဘယ်ကြည့်ကြပြောကမစူပေါ့နော်ဖြစ်တတ်တော့ပေါ့ဥမာကျေတူလဲတွလန့်တကွေးဆိုလဲကျူးချက်လဲမှာပဲဥမာတကွေးယောဂါဆိုလဲနာသီချောင်းတို့ဖြစ်တာနဲ့တယောက်တယောက်ရင်းစပ်နေတဲ့အခါကျူးချက်တာဖြစ်တယ်ကဲဒုတိယဝင်စောတွေဘာလဲဝင်ယောဂါကဆိုလဲကျူးချက်မှုရှိတတ်ပါလေအဲ့ဒီတော့အများအသိထားပြီးတော့ကာဝေးလုပ်ငန်းတွေလုပ်ရမယ့်နေရာတွေဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာကြီးဒီနေရာမှာတခုကရေကြီးတဲ့ဒေသတွေမှာရောဒီသွေးလွန်တကွေးဖြစ်နိုင်ခြေကဘယ်လိုဖြစ်လာနိုင်တယ်လဲဆရာကြီး
။ဒါပါပဲရှင်ကရေကြီးရေကမှပေါက်တယ်။ဒါပေမဲ့မိုးရေကတက်ရွာနေနဲ့မပေါက်ဘူး။ဒါဆိုရှင်ကရေထဲပြောပါသွားတယ်ပေါ့နော်။အဲရှင်ဥရရလေး။အဲမိုးရွာလိုက်ခုနကနေမိုးရွာပြီးတော့ရေကပြင်ပြန်နေနောက်နေ့နေပူတယ်နေပူတယ်ပေါ့တော့အဲရိုးရလိုက်နေပလိုက်တဲ့ခါကျတော့သင်ရပူရပေါက်သွားပြေးရပါလား။နောက်တစ်ခုရေကြီးတဲ့နေရာတွေလိုက်လို့ကျွန်တော်ကသင်တာဒုက္ခပဲပေါ့နော်။တခါကျရင်လည်းရေကြီးပြီးတော့ရေကြီးကတော့ဒီသင်နေပါသင်ဦးတွေပါဆွဲခွာတဲ့ခေါ်ပါတော့ပေါ့နော်။ဟိုရေပိုင်တဲ့နေရာကျလည်းအဲကျလည်းနည်းနည်းဆက်သွားသွားပြန်ရတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။သွေးလုံးတကွေး
တမန်ဆင့်တွေအိမ်မှာပဲကုသနေတာမှာဘာတွေလုတ်တင်တာနဲ့ဘာတွေမလုတ်တင်တာကိုကျွန်တော်ပြပြခဲ့တဲ့ကျမကြီးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်သတင်းလွှာပါဒီဒီဘက်မှာတော့ရခိုင်ဘက်မောင်တော်မြို့သိမ်းတိုက်ပွဲဆက်ပြင်းထန်နေတာနောက်ကချင်ဘက်ဗမော်နားမှာလည်းစစ်ကောင်စီတပ်ကစခန်းတချို့အသိမ်းခံရပြီးတံပြန်ထိုးစစ်ဆင်လာတာနောက်ချင်းကောင်စီနှစ်ဖွဲ့ကြားဆွေးနွေးပွဲပြင်ထားတာရွှေဆန်းလိုက်တာပါဝင်တိုင်းရင်သတင်းတွေကိုပြောထားပါတယ်ဒီစီစဉ်ကတော့FEVR လို့တကောခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတော်ဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေတာတိုင်းသားသတင်းတော်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ရခိုင်ပြည်မောင်နှံမြို့သိမ်းတိုက်ပွဲဆက်လက်ပြင်းထန်နေပြီးတုံးရတာအတွင်စစ်ကောင်စီဘက်ကအယောက်100ကျော်သေဆုံးခဲ့တယ်လို့အရခတ်တက်တော် AA ကသတင်းထုတ်ပြန်ပါတယ်ကချင်ပြည်ဗမော်မြို့နယ်တင်းမှာတော့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်သတင်းလွှာတွေထဲမှာတော့ချင်းလန်းကောင်စီနဲ့ဂျားကာလာချင်းအမျိုးသားတိုက်မိခံကောင်စီတို့အကြားတွဲဆုံဆွေးနွေးမဲ့အစီအစဉ်ကိုယာယီရွှေ့ဆိုင်ထားလိုက်ရတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်
ကျမကနန်းဟော်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မောင်တော်မြို့သိမ်းတိုက်ပွဲဆက်လက်ပြင်းထန်နေပြီး၃ရက်တာအတွင်းစစ်ကောင်စီဘက်ကအယောက်100ကျော်သေဆုံးခဲ့တယ်လို့အရက်ခတ်တပ်တော် AA ကသတင်းထုတ်ပြန်ပါတယ်ဩဂုတ်လ26ရက်နေ့ထုတ်ပြန်ချက်အရစစ်တုံးဘတ်တွေကိုလည်းဖမ်းဆီးမိခဲ့ပြီးသေဆုံးသွားတဲ့အလောင်းတွေကိုလည်းကောင်းမွန်စွာတကြိုပေးခဲ့တယ်လို့သိရပါတယ်လက်နက်ခဲယမ်းတွေကိုလည်းတင်စီရမိခဲ့တယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ဒါ့အပြင်လက်နက်တွေနဲ့ထွက်ပြေးတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့နောက်လိုက်တွေကိုလည်းလက်လံချေမုန်းနေပြီးလက်ကြံခံစစ်စခန်းတွေကိုလည်းဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်တယ်လို့အေအေကဆိုပါတယ်မောင်တော်မျိုးကအရက်ခတ်တပ်တော်ရဲ့အလုံးစုံထိန်းချုပ်မှုအောက်ကိုရောက်ရှိလာတော့မယ်လို့ဩဂုတ်လ24ရက်နေ့ညကအေအေကထုတ်ပြန်ခဲ့ပါတယ်
ကချင်ပြည်ဗမော်မြို့နယ်တဲ့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့နှစ်ဖက်ကြားတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ25ရက်နေ့မှာဗမော်နယ်မန်စီမြို့ကြားက KIA တင်ပိုက်ထားတဲ့ကောင်းကြရန်ရွာကကင်းစခန်းနှစ်ခုကိုစစ်ကောင်စီတပ်ကပြန်လည်ထိစစ်ဆင်လာတယ်လို့ရှီတန်းသတင်းရင်းမြစ်ကပြောပါတယ်။စစ်တပ်ကလည်းလေကြောင်း drone လက်နက်ကြီးတွေနဲ့တိုက်ခိုက်နေလို့ဒေသခံတချို့လည်းဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။မူမောင်မြို့နယ်မှာရှိတဲ့စစ်ကောင်စီရဲ့ချင်းမြန်တပ်ရင်းခမာယာ430ကို KIA နဲ့ပူးပေါင်းတပ်တွေကဩဂုတ်လ16ရက်နေ့မှာတင်ပိုက်ထားပြီးမူမောင်မြို့နယ်တစ်ခုလုံးကို KIA ကထိန်းချုပ်ထားပါတယ
်။စကိုင်းတိုင်းကလေးမြို့ကနေချင်းပြည်နယ်ဘက်ကိုတက်လာတဲ့ခရီးတင်ကားနဲ့ကုန်တင်ကားတွေကိုစာနဲ့အခြေခံစားတောက်ကုန်တည်ယူခွင့်ကိုစစ်ကောင်စီကပိတ်ပင်ထားပါတယ်။ကလေးမြို့အထက်တက်ကရုံမုတ်ဦးအနီးမှာရှိတဲ့စစ်ကောင်စီရဲ့ရှစ်မိုင်စစ်စေးရေးဂိတ်ကနေပြီးခဲ့တဲ့အပတ်ကစလို့အခုလိုကန့်တက်လိုက်တာဖြစ်တယ်လို့ကလေးမြို့ကကားကိတ်နဲ့နှိဆက်သူတွေကပြောပါတယ်။ကလေးမြို့ကနေချင်းပြည်နယ်ဖလန်းဟခါနဲ့ဒီတိန်ရီကော်ဒါမျိုးဘက်ကိုတက်မဲ့ခရီးတင်ကားနဲ့ကုန်တင်ကားတွေဟာကလေးနဲ့ချင်းပြည်အဆက်မှာရှိတဲ့ရှစ်မိုင်စစ်စေးရေးဂိတ်ကိုဖြတ်ရပြီးပြီးခဲ့တဲ့အပတ်ကစလို့စစ်ဆေးမှုတွေလည်းတင်းကျပ်နေတယ်လို့ဆိုပါတယ်ချင်းပြည်နယ်မြောက်ပိုင်းဒေသဟာကလေးမျိုးကနေစံစီစားစတဲ့အခြေခံစားတောက်ကုန်ပစ္စည်းတွေကိုအထက်ဝယ်ယူရတာဖြစ်ပြီးအခုလိုတည်ယူခွင့်ပိတ်ပင်ထားတာကြောင့်ကုန်စည်နှုန်းကြီးမြင့်မှုနဲ့ရိတ်ခါပြတ်လတ်မှုတွေရှိလာနေပါတယ်
ရှမ်းပြည်မြောက်ပိုင်းတီပေါ်မြို့မှာစစ်ကောင်စီတပ်ကလေရင်နဲ့ဘုံးလာကျဲခဲ့တာကြောင့်လူထုတည်ကြည်တံရရမှုတွေရှိခဲ့ပါတယ်။ဩဂုတ်လ28ရက်နေ့မှာစစ်ကောင်စီကလူထုညအိမ်မောကြချင်းတွေမှာ Jet Fighter အပြင် Y12 ထောက်ပုလေရင်နဲ့ဘုံးတွေကျဲချခဲ့လို့အရက်သား2ယောက်သေဆုံးခဲ့ပြီး10ယောက်ကျော်တံရရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကြီးကြီးတွေဟာမြို့တွင်ရက်ွက်တွေအပြင်အထက်က3နဲ့အမက3နေရာတွေမှာကျခဲ့တယ်လို့အီမန်နွေလဖျားကျောင်းနေရာမှာပါကျပြီးနေအိမ်အဆောက်အုံတွေပျက်စီးမှုတွေများ ပြခဲ့ပါတယ်
။အေယဝရီတိုင်းပသိမ်အကျဉ်းထောင်ကနေနိုင်ငံရဲ့အကျဉ်းသားအယောက်90ပါဝင်အကျဉ်းသား300နီးပါးကိုမြောင်းမြတ်အကျဉ်းထောင်ကိုပြောင်းရွှေ့လိုက်တယ်လို့နိုင်ငံရဲ့အကျဉ်းသားအရေးလှုပ်ဆောင်နေသူတွေကပြောပါတယ်။ပသိမ်မြို့ကိုတော်လှန်ရေးတပ်တွေထိုးစစ်ဆင်လာနိုင်တယ်ဆိုတဲ့သတင်းကြောင့်စစ်ကောင်စီကအခုလိုထောင်ပြောင်းရွှေ့တာလို့နှိစသူတွေကပြောပါတယ်။အခုထောင်ပြောင်းရွှေ့မှုထမှနေစဖြတ်ကျော်မှုအပါအဝင်တခြားအမှုတွေနဲ့ထောင်ချခံထားရတဲ့အကျဉ်းသားတွေလည်းပါဝင်နေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဩဂုတ်လ29ရက်နေ့ကထုတ်ပြန်ထားပါတယ်
။ဝန်ပြည်နယ်ကမြို့ပေါ်ရက်ကွက်နယ်ကြီးရွာအုပ်စုတွေမှာပြည်သူလုံခြုံရေးနဲ့အကြမ်းဖက်နိုင်နှင်းရေးအဖွဲ့တွေဖွဲ့စည်းသွားဖို့လက်တလောမှာပြင်ဆင်နေတယ်လို့စစ်ကောင်စီနဲ့နှိစက်သူတွေကပြောပါတယ်။မြို့ပေါ်ရက်ကွက်နယ်ကြီးရွာအုပ်စုအသီးသီးမှာအသက်35နှစ်ကနေအသက်60အကြာအမျိုးသားအယောက်50ကိုရွေးချယ်သွားမှာဖြစ်ပြီးပြည်သူလုံခြုံရေးနဲ့အကြမ်းဖက်နိုင်နှင်းရေးအတွက်စစ်တင်နှန်းတလတက်ရမှာဖြစ်တယ်လို့ဆိုပါတယ်။လက်ရှိမှာမြို့နယ်ကြီးကြပ်ရေးအဖွဲ့တွေကိုဖွဲ့စည်းထားခဲ့ပြီးရက်ကွက်ကြီးရွာအဖွဲ့တွေကိုတော့မကြာခင်မှာဖွဲ့စည်းသွားဖို့ဆိုင်ရအဆင့်ဆင့်ကိုညွန်ကြားထားပြီးလက်နဲ့မကင်လူကြတဲ့ဒီတာခန့်တချို့ကပြပကိုထွက်ပြေးတိမ်းရှောင်ဖို့ပြင်ဆင်နေကြပြီလို့ဒီတာခန့်တွေကပြောဆိုနေကြပါတယ
်။အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပြီးသွားမှာပါ။ချင်းတော်လိုင်းရဲ့အားစုနှစ်ခုဖြစ်တဲ့ချင်းလန်းကောင်စီ CC နဲ့ဂျားကာလာချင်းအမျိုးသားအတိုင်းမင်ခံကောင်စီ ICN CC တို့အကြားတွေ့ဆုံဆွေးနွေးမဲ့အစီအစဉ်ဟာလုံခြုံရေးအခြေအနေကြောင့်ယာယီရွှေ့ဆိုင်လိုက်ရတဲ့အကြောင်းကိုတော့ကိုရောဘတ်ကစုစည်းထားပါတယ်။
ဖင်လန်နိုင်ငံအခြေစိုက် Crisis Management Initiative CMI အဖွဲ့ရဲ့ဂျောင်းဝင်ညှိနှိုင်းမှုဖြင့်ချင်းလန်းကောင်စီ CC နဲ့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICN CC အဖွဲ့တို့ဟာအိန္ဒိယနိုင်ငံနယူးဒီလီမြို့မှာဒီလနောက်ဆုံးပတ်မှာတွေ့ဆုံဖို့စီစဉ်ထားခဲ့ကြပါတယ်။ဒါပေမဲ့လုံခြုံရေးအခြေအနေကြောင့်ယာယီရွှေ့ဆိုင်ထားလိုက်ပြီးမဲ့နောက်ထပ်တွေ့ဆုံနိုင်ဖို့ထပ်မံကြိုးစားဆောင်ရွက်နေတယ်လို့ချင်းလန်းကောင်စီအတွင်းမူဆလိုက်ပေါ်ကပြောပါတယ်။
ဒီကျွန်တော်တို့နှစ်ဖက်တွေ့ဆုံနိုင်ဖို့တကူရောဆက်လက်ပြီးတော့မှကြိုးပမ်းတော်ဖို့ရှိပါတယ်။ဖက်စလုံးကနေပါအဲ့ဒီသဘောထားအပေါ်မှာလည်းနှစ်ဖက်စလုံးကသဘောတူထားတာရှိပါဒါပေမဲ့အချိန်ငယ်ရရတခုကြောင်းနဲ့ဆွေးနွေးထားရတဲ့အခြေအနေတခုလိုဖြစ်ပါတယ
်။ငကူစီစဉ်ထားချက်အရာ CMI အနေဖြင့်ချင်းလန်းကောင်စီနဲ့ ICN CC တို့ကိုတဖွဲ့ချင်းတီးခြားစီတွေးဆောင်ကသဘောထားကွဲလွဲမှုအခြေအနေတွေကိုစမ်းစစ်လေ့လာပြီးနောက်မှာနှစ်ဖက်အင်အားစုတွေအကြားပြန်လည်တင့်မြတ်နိုင်ရေးဖြေရှာဖို့အစီအစဉ်ခဲ့ကြတာလို့ဆိုပါတယ်။ချင်းတော်လိုင်းအင်အားစုတွေအကြားတွေးဆောင်ဆွေးနွေးအဖြေရှာခြင်းကလောင်းရဲလက္ခဏာတစ်ခုဖြစ်ပြီးပြည်ပြင်းချင်းယုံကြည်မှုတိဆောက်သွားကြရမှာဖြစ်တယ်လို့စလိုက်ပေါ်ကပြောပါတယ
်ကျွန်တော်တို့ကြားထဲမှာအချင်းချင်းချင်းပူပေါင်းဆောင်ရွက်လို့မရနိုင်တဲ့ခံစားရတွေရှိကောင်းရှိနိုင်မှာဖြစ်ပေမဲ့တွေ့ဆုံဆွေးနွေးပြီးတော့မှအစပွဲပေါ်မှာဒီနေ့နဲ့ချင်းဆိုင်ဆင်ဆက်မပြတ်ပေါ်လေဒါကျွန်တော်တို့တွေ့ဆုံဆွေးနွေးကြမယ်ဆိုရင်တော့ပြည်ပြင်းနေတော့ကျွန်တော်တို့ကြားထဲမှာယုံကြည်မှုတွေတိဆောက်ရင်းနဲ့အတူတူလက်ပေးပူပေါင်းဆောင်ရွက်နိုင်မယ်လုပ်ငန်းရှင်တွေလည်းဆင်းနေလည်းရှိလာနိုင်မှာဖြစ်တဲ့ကြောင့်မလို့အခုလိုမျိုးတွေ့ဆုံဆွေးနွေးဖို့အတွက်ဖြစ်ပေါ်လာတဲ့ပုံမှာတော့ကောင်းတဲ့လက္ခဏာတစ်ခုဖြစ်ပါတယ်
CC နဲ့ ICN CC တို့တွေ့ဆုံဆွေးနွေးမှုအစီအစဉ်တွေကို CMI အဖွဲ့ကအစီအစဉ်ဆောင်ရွက်နေတာဖြစ်လို့ထပ်မံတွေ့ဆုံမဲ့အခြေအနေတွေကိုအတိအကျမသိရသေးဘူးလို့ဆိုပါတယ်လက်ရှိဖြစ်နေတဲ့ချင်းရင်းနဲ့ပတ်သက်ပြီးဘယ်အဖွဲ့အစည်းကပဲဂျောင်းဝင်ညှိနှိုင်းပေးနေပါစေတော်လိုင်းဦးဆောင်သူတွေရဲ့စိတ်တွေပြောင်းလဲခြင်းနဲ့ဆန္ဒမရှိရင်ထိရောက်မှုရှိမှာမဟုတ်ဘူးလို့ချင်းလူငယ်နိုင်ငံရေးလှစ်လာသုံးသပ်သူစလိုက်ဒုခါကပြောပါတယ်
ကျွန်တော်အမိကတော့ဘေးသူဘေးဝါကဘေးလာပြီးကြောင်းဝင်ဆက်ဆက်ပြီးနိုင်ပါစေ။ဒီပြင်ကတော်ဆန်ရှိဥဆောင်တဲ့သူရဲ့နိုင်ငံရေးစိတ်ဆန္ဒကအကြီးကပူပူချရတယ်လို့ထင်ပါတယ်။ခုချိန်မှာကအဖက်စလုံးမှာအချင်းချင်းတွဲဆုံဆွေးနွေးဖို့ဆန္ဒမရှိသေးနဲ့အချင်းချင်းအားပြိုင်ဖို့ကိုပို့ပြီးမှအာရုံစိုက်ချနေတဲ့သဘောလို့ကျွန်တော်မြင်တယ်
CMI အဖွဲ့ဟာဆွေးနွေးပွဲနဲ့ညှိနှိုင်းပြန်ဖြေမှုတွေကတဆင့်ပြည်ပခန့်တွေကိုတားဆီးဖြေရှင်းဖို့ဂျောင်းဝင်ဆောင်ရွက်ပေးနေတဲ့လွတ်လပ်ပြီးအကျူးအမြတ်မယူတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးဖင်လန်နိုင်ငံဟက်စကီမြို့မှာခြေစိုက်ထားတာဖြစ်ပါတယ်ခင်ဗျာ
မုန်နဲ့ကရင်ပြည်နယ်အဆက်ဖျားသုံးစုမျိုးထိုင်းနယ်စပ်ချားမှာရှိတဲ့အနန်းကွင်းအခြေဆိုင်အရှိတောင်တိုင်းစစ်ဌာနချုပ်ရဲ့ရှေ့တန်းဗျူဟာစစ်စခန်းကိုသိမ်းပိုက်နိုင်ဖို့ KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်နေတာကြောင့်တိုက်ပွဲတွေအပြင်းထန်ဖြစ်နေပါတယ်။ဒီကြောင့်ကိုတော့ရမင်းအစုစည်းထားပါတယ်
။မုန်ပြည်နယ်တမ်ကျန်းမြို့နယ်ကရင်ပြည်နယ်ကြာအင်းဆက်ကြီးမြို့နယ်ဖျားသုံးစုမျိုးထိုင်းနယ်စပ်ချားမှာရှိတဲ့နန်းကွင်းခြေဆိုင်ချစ်တောင်တိုင်းစစ်ဌာနချုပ်ရဲ့ခြေတံကိုခရင်မျိုးသားစီယုံခင်ယူနဲ့ပူပေါင်းဖွဲ့တွေကတိုက်ခိုက်နေတာဖြစ်ပါတယ်။ခင်ယူတမဟာ6လက်အောက်ခံစစ်ကြောင်း3ကြောင်းနဲ့ PDF တွေပူပေါင်းပြီးပိတ်ဆို့တိုက်ခိုက်နေတယ်လို့တစ်ဖက်မှာလည်းတမ်ဇက်ခြေဆိုင်အမှတ်3တင်ကအမြောက်တိုင်ရင်ကပြစ်ခတ်နေတယ်လို့နေကြောင်းကနေပါဘုံကျင်းနေတာတွေလုပ်နေပါတယ်။
ဒီလိုပြန်လှန်တိုက်ခတ်နေကြလို့တိုက်ပွဲတွေပြင်းထမိမယ်အနန်းကွင်းဖြူဟာစကားဟာလောလောဆယ်မှာတော့မကြသေးဘူးလို့ဖျားသုံးစုတိတာစီရီစောက်ကြီးလိလာသူတို့ကခုလိုပြောပါတယ်အနန်းကွင်းကိုဖျားကဲနေရလဲဆိုတုံးတင်ကအမြောက်တန်းနဲ့လေးမြန်းကဲနေလို့မကြသေးတာကဲရန်ယူရတော့စစ်ကြောင်း၃ညောင်းတရင်၃ညောင်းဖြစ်သွားရင်ဆက်၆ရင်ဆက်9ရင်ရင်းနဲ့ဆက်9ပြည်ရည်တွေလည်းပါတယ်အနန်းကွင်းရောလွတ်ရှမ်း Geneva, Bonje Kerajao. Yare Alon Lodo, Piasi Goni Bilo, Tuga Sepia Bade.
ไตเวอะดอดอเสิดะกะเมดาเมตะไคจ่ายไตเบอร์กะจิติพิเศษมะพิริพิเศษตะกะเนเนอะตันจ้าวิโซอะเนเนตงติงงาณีบิรออะไลเนจีดิเนจ้าจินเนเนียจาปิแท่เดกะเมไอ้แค่ปูบิรอฉันซิวนาลอกกะลาบิโซโลชิโลชิยลีเมียนเลลาเดอะยวาโรดิบิโดมะมะชิโรกะเมพะยาตงสุตัมเซกะลานีนาตะไวกะยวาริผิดเดพาบิยะลุชันเวนคะนะจองคงวนตะเยน
ကြာဘူးလူတမယာနဲ့နန်းကွင်းတရာလုံးနီးပါးဟာပျက်စီးကုန်ပြီဖြစ်တဲ့အတွက်ရွာသားတွေကတမဇာမျိုးဘက်ကိုပြောင်းရွှေ့လာကြပြီလို့တမဇာနဲ့ဖျားသုံးစုမျိုးသွားလာနေတဲ့ကာသမားတယောက်ကခုလိုပြပါတယ်။တေကပြစ်လဲတော့နီလဲနဲ့ကြီးကြလာအဲ့လိုမှကြာပြီညနာတမဇာရောရောက်လာတယ်။နေကချောက်ရောက်လာ။အနန်းကွင်းကလူတွေကတော့ဟိုလက်ရှိဒီတမဇာဘက်ကိုပဲပြောင်းပြီးတော့လာနေကြလာများတယ်။တိုင်းနာတခုဒီနေမယ်လို့တော
က်ပွဲဆက်လက်ပြင်းထန်နေပြီး၃ရက်တာအတွင်းစစ်ကောင်စီဘက်ကအယောက်တရာကျော်တိစုံခဲ့တယ်လို့အရက်ခတတ်တော် AE ကသတင်းထုတ်ပြန်ပါတယ်။ကချင်ပြည်ပမော်မြို့နယ်ထဲကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့နှစ်ဖက်ကြားတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။
တရရှင်တွေအခုနားဆင်နေကြတာကတော့နဇက်ဒီတာကတိုင်းသားသတင်းတော်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအမီပ
ါ။ရခိုင်ဘက်မောင်တော်မြို့သိမ်းတိုက်ပွဲဆက်ပြင်းထန်နေတဲ့သတင်းပါဝင်တိုင်းရင်သတင်းလောက်အပီမာတော့ VO ရဲ့ခြေသားရင်းညအစီအစဉ်နဲ့ဆက်မသက်ခဲ့သတင်းအချင်းချုပ်မတ်စုမြတ်မုံပြောပြပေးပါဦးခင်ဗျာ
American သမ္မတ Joe Biden အနေနဲ့လာမယ့်သတင်းပတ်ဒီအတွင်းမှာတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံဖို့အဆင်သင့်မယ်လို့ American အမျိုးသားလုံခြုံရေးဆိုင်ရာအထူးအကြံပေး Jake Sullivan ကပြောကြားလိုက်ပါတယ်ဘေကျင်းမြို့တော်မှာသမ္မတရှီဂျင်ပင်နဲ့ဒီကနေ့တွေ့ဆုံစဉ်မှာသူကအခုလိုပြောခဲ့တာပါအကျိုးဆက်တွေများတဲ့နှစ်နိုင်ငံဆက်ဆံရေးမှာအဆင့်မြင့်မဟာဗျူဟာမြောက်ဆက်သွယ်ရေးလမ်းကြောင်းတွေပွင့်နေဖို့အတွက်သမ္မတဘိုင်ဒန်ကသူ့ကိုတရုတ်နိုင်ငံကိုဆေးလွှတ်ခဲ့တာဖြစ်တယ်လို့လည်းပြောပါရယ်နှစ်နိုင်ငံလုံးမှာကြီးမားတဲ့အပြောင်းလဲတွေရှိခဲ့ပေမဲ့ကမ္ဘာကြီးတည်ငြိမ်အခြေအနေကောင်းမွန်စေဖို့အတွက်နှစ်နိုင်ငံဆက်ဆံရေးဟာမပြောင်းမလဲရှိနေပါတယ်လို့တရုတ်သမ္မတရှီဂျင်းပင်ကလည်းပြောပါရယ်American နိုင်ငံသား၏ American လုံခြုံရေးအထူးအကြံပေး Jake Sullivan ဟာဒီကနေ့အစောပိုင်းတုန်းကလည်းတရုတ်စစ်ရေးကော်မရှင်ဒုဥက္ကဋ္ဌနဲ့တွေ့ဆုံဆွေးနွေးခဲ့ပါရယ်အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံကြားမှာတော့ကာကွယ်ရေးသဘောတူညီမှုတစ်ခုကိုလက်မှတ်ရေးထိုးလိုက်ပြီးအာရှပစိဖိတ်ဒေသတွေမှာလုံခြုံရေးချင်းချောင်းမှုတွေကိုအနီးကပ်ပူးပေါင်းတုံ့ပြန်သွားဖို့ကတိပြုလိုက်ကြပါတယ်။ဩစတြေးလျကာကွယ်ရေးဝန်ကြီး Richard Miles နဲ့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီး Prabowo Subianto တို့လက်မှတ်ရေးထိုးခဲ့ကြတာပါ။အဲ့ထဲမှာနှစ်နိုင်ငံပူးတွဲစည်းရေးလေ့ကျင့်မှုတွေနဲ့တပ်တွေအပြန့်အလှန်နေရာချထားရေးနဲ့ဆိုင်တဲ့သဘောတူညီမှုတွေပါဝင်ပါတယ်။ဒီသဘောတူညီချက်ကစီအရသဘောတူစာချုပ်ဒါမှမဟုတ်စီအမဟာမိတ်စာချုပ်မဟုတ်ဘူးဆိုတာကိုတော့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကအလေးထားပြောပါတယ်ဩစတြေးလျကာကွယ်ရေးဝန်ကြီးကတော့ဒီသဘောတူညီချက်ဟာနှစ်နိုင်ငံကြားမှာအရေးကြီးဆုံးကာကွယ်ရေးသဘောတူညီချက်ဖြစ်တယ်လို့ပြောကြားခဲ့ပါတယ်ဒဝဲဝက်ချ်အွန်လိုင်းသတင်းဌာနကသတင်းတောက်နှစ်ယောက်ကိုစစ်ကောင်စီကနှစ်ရှည်ထောင်တန်းတွေဒီနှစ်စာပိုင်းကချခဲ့တယ်လို့ဒဝဲဝက်ချ်အက်ဒီတာကဒီကနေ့ပြောကြားပါတယ်ကိုမျိုးမြင့်ဦးကိုမေလာတုန်းကထောင်တန်းတသက်ကိုအောင်ဆန်းဦးကိုဖေဖော်ဝါရီလတုန်းကထောင်တန်းအနှစ်20ချခဲ့တာဖြစ်တယ်လို့ Editor က AFP သတင်းဌာနကိုပြောကြားခဲ့ပါတယ်ရှင်
ကျေးဇူးပါမဆုမြတ်မွန်ရေအခုလိုသတင်းအချင်းချင်းပြီမှာတော့ VO ရဲ့အခုညကြာသပတေးညအစီအစဉ်တွေဒီမှာပဲပြီဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Best တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်တော်ရှင်မြောင်းနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းနဲ့အိတ်ဆက်အနားယူနိုင်ကြပါစေခင်ဗျာ This program has come